Welcome to the Voice of America in Burmese.
ကျွန်တော်ကြောင်းလွယ်မှာအခုမနေ့ခင်းစီစဉ်တွေကိုတင်ဆက်တော့မှာပါမင်္ဂလာပါရှင်ကျွန်မကခင်ရူတက်ပါဒီမနေ့ခင်းသတင်းတွေကိုကိုယ်စုံဝင်ထိုင်တဲ့အတူကြီးညာပေးပါပါခုလတ်တမကဆိုင်ရာအမေရိကန်တမကြီးနေကဟေလီဟာယာရုကနေနှုတ်ထွက်တော့မှာဖြစ်ပါတယ်ဂျပန်နိုင်ငံမှာရောက်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆုကျင်နဲ့ဂျပန်ဝန်ကြီးချုပ်တို့မြန်မာအရေးကိုဆွေးနွေးခဲ့ such a lucky girl to have been able to lead the state.
အဲ့ဒါကတော့တောင်ဝင်ကနေနားယူတော့မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟီလီကမနေ့တုန်းကပဲရုတ်တရက်ကြေညာခဲ့တာပါ။ဘာကြောင့်သူအခုလိုမျိုးနှုတ်ထွက်သွားတာလဲ၊သူ့ရဲ့နေရာကိုဘယ်သူဝင်လာမလဲ။သူနှုတ်ထွက်သွားတဲ့ပုံမှာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကဘလို့တုံ့ပြန်တယ်လဲ။နောက်တစ်ခါ11 media ကသတင်းသမားတွေကိုနိုင်ငံတော်အကြီးအကျယ်ပြစ်မှုနဲ့အရေးယူခံရမယ့်အခြေအနေကြုံနေရတဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံပြည်ရေးစစ်အကြောင်းဆွေးနွေးထားတဲ့အင်္ဂါညဒဲလီလိုင်းစီစီကိုပြန်လည်ထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့ကြည့်နေကြပါလိမ့်မယ်။ပြန်ပါခင်ဗျာ။
ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီဟာယာရုကနေနှုတ်ထွက်တော်မှာဖြစ်ပါတယ်။အင်္ဂါနေ့ကသမ္မတအင်ဘူအိုဗယ်ရုံးခန်းမှာသမ္မတဒေါ်နယ်ထရန့်ဘေးမှာထိုင်နေတဲ့သံတမန်ကြီးဟေလီကသူနှုတ်ထွက်တော်မယ်အကြောင်းကြေညာခဲ့ပြီးဒီအလုပ်ဟာသူ့ဘဝအတွက်ဂုဏ်ယူဆဲအလုပ်ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဒီနေ့မကုန်ခင်အထိတော့သူဆက်ပြီးတာဝန်ထမ်းဆောင်အောင်မှာဖြစ်ကြောင်းပြောပါတယ်။သမ္မတထရန့်ကတော့မစ်ဟေလီကတာဝန်ကိုထူးချွန်ပြောင်မြောက်စွာထမ်းဆောင်ခဲ့သူဖြစ်ပြီးအားလုံးကသတိရနေမှာဖြစ်ကြောင်းပြောပါတယ်။သံတမန်ကြီးဟေလီကိုသမ္မတထရန့်ကသူ့ရဲ့အထူးပုဂ္ဂိုလ်တယောက်ဖြစ်နေရည်ညွှန်းခဲ့တယ်လို့သူ့အဆိုအဖွဲ့ထဲမှာအထူးသဖြင့်အီရန်နဲ့မြောက်ကိုရီးယားအရေးတွေမှာပြဿနာအတော်များများကိုဖြေရှင်းပေးခဲ့သူတူဖြစ်ကြောင်းပြောပါတယ်။ဒါပြန်တစ်ချိန်မှာသူ့အဆိုအဖွဲ့ထဲပြန်လာပြီးတာဝန်ထမ်းဆောင်မယ်လို့မျှော်လင့်တယ်လို့သူ့အဆိုအဖွဲ့ထဲမှာသူ့တာဝန်ထမ်းဆောင်ခြင်းနဲ့အလုပ်ကိုရွေးနိုင်ကြောင်းလည်းပြောပါတယ်။အရင်ကတောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့သံတမန်ကြီးဟေလီဟာထရမ့်အဆိုရဲ့ကက်ဘိနက်အဖွဲ့ထဲမှာအလဲလက်သဘောထားရှိသူဒူးလို့အများကရှုမြင်ပါတယ်။2016သမ္မတရွေးကောက်ပွဲမဲဆွယ်ကာလအတွင်းထရမ့်ရဲ့ထိတ်တဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဝေဖန်လေးရှိတယ်လို့ထရမ့်ရဲ့အမေရိကန်သားပထမမူဝါဒတွေနဲ့ဆန့်ကျင်သူလွတ်လပ်တဲ့ဈေးကွက်နဲ့ကမ္ဘာကုန်သွယ်ရေးထောက်ခံတဲ့သူကိုကုလသမဂ္ဂဆိုင်ရာသံတမန်ကြီးဖြစ်ရွေးကြတဲ့အတွက်အားလုံးကအံ့ဩခဲ့ကြတာဖြစ်ပါတယ်။သူ့နေရာမှာသူ့သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဟောင်းဖြစ်တဲ့ဒန်နာဟက်ဘက်ပါဝါကိုအစားထိုးခံဖို့စဉ်းစားနေတယ်လို့သမ္မတကပြောပါတယ်
။ပြောင်းဆိုနေတဲ့ Saudi Arabia နိုင်ငံသားသတင်းတောက်ဂျမာခါရှိုဂီအမှုနဲ့ဆက်နွယ်ပြီးအစ္စတန်ဘူးမြို့မှာရှိတဲ့ Saudi ကောင်စီဝင်ရုံးအတွင်အာဏာပိုင်အနေနဲ့ဝင်ရောက်ရှာဖွေမှာဖြစ်ကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။သူတို့အနေနဲ့ဒီကိစ္စမှာပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ဘယ်အချိန်မှဝင်ရောက်ရှာဖွေခွင့်ပြုမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးကြောင်းတူရကီနိုင်ငံရဲ့ဌာနကပြောပါတယ်။တရင်တော့ပျောက်ဆုံးနေတဲ့ကိစ္စကိုအပြင်းထန်ဆုံးဆန်းစစ်ဆေးနေကြောင်းလဲတူရကီအာဏာပိုင်တွေကပြောပါတယ်။လွန်ခဲ့တဲ့တရင်တစ်ပတ်လောက်ကအစ္စတန်ဘူလေဆိပ်ကိုဆက်ရောက်လာတဲ့ပုဂ္ဂလိကပိုင်လေယာဉ်20ပေါ်မှာဒီကိစ္စနဲ့ဆက်နွယ်ပတ်သက်နေသူ15ဦးကိုတင်ဆောင်လာတယ်ဆိုတာနဲ့တရင်တော့ခါရှိုဂီကိုပြန်ပြီးဆွဲပြီးအဲ့ဒီလေယာဉ်နဲ့ခေါ်ဆောင်သွားသလားဆိုတာတွေကိုတူရကီရဲတပ်ဖွဲ့ကဆုံးဆန်းစစ်ဆေးနေပါတယ်။အဲ့ဒီလေယာဉ်20ဟာဒူဘိုင်းနဲ့အီဂျစ်တို့မှာတီးကြစီခီးတထောက်နားပြီးတဲ့နောက် Saudi Arabia နိုင်ငံမြို့တော်ရီယတ်ကိုပြန်တန်းသွားကြတယ်လို့တူရကီအခြေစိုက်စာပါနေ့စဉ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပုဂ္ဂလိကလေယာဉ်တွေဟာ Saudi အစိုးရနဲ့ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေကပိုင်ဆိုင်တာလို့ဆိုပါတယ်
။ American နဲ့တင်းသွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်အခတိုးမြှင့်ကောက်ခံမယ်လို့ American သမ္မတ Donald Trump ကထပ်ပြီးချိန်ချောင်နေချိန်မှာပဲ American နဲ့တရုတ်တို့ကြားကုန်သွင်းစစ်ပွဲအရှိန်မြင့်လာနေတာဟာဒီနှစ်နဲ့လာမယ့်နှစ်တွေအတွင်းကမ္ဘာစီးပွားရေးကြီးထွားမှုကိုနှောက်ယှက်ဖြစ်စေနိုင်တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့အစည်းအဝေးမှာ IMF ကစီးပွားရေးဆန်းစစ်မှုအသစ်ကိုထုတ်ပြန်လိုက်တာဖြစ်ပြီးတော့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်တို့အခွန်နဲ့တခြားကုန်သွယ်ကိစ္စရပ်တွေအတွက်အပြန်လည်တိုက်ခိုက်နေကြတာဟာအလုံးအတွက်ထိခိုက်မှုတွေဖြစ်စေနိုင်တယ်လို့ခန့်မှန်းပါတယ်။ American နဲ့တရုတ်တို့ကြားအငင်းပွားနေမှုကအထူးသဖြင့်ဖွံ့ဖြိုးဆဲစီးပွားရေးကိုရုတ်တရက်ထိခိုက်မဲ့အန္တရာယ်ရှိနေတယ်လို့ပြောတာပါ။2018နဲ့19နှစ်ခု အနှစ်နှစ်ခုဇလုံးအတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းက 3.8 အရာနှုန်းလောက်ပဲရှိမယ်လို့ခန့်မှန်းလိုက်ပြီးဒါကနှစ်နှစ်ကျော်ကျော်ကာလအတွင်းစီးပွားရေးအကဲဖြတ်မှုကိုပထမဆုံးအကြိမ်ဖြစ်လျှော့ချခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်စစ်ပွဲဆက်ပြီးကြီးထွားနေမယ်ဆိုရင်ရိုက်ခတ်မှုတွေရှိလာနိုင်ပြီးအမေရိကန်ပြည်ထောင်စုအတွက်စီးပွားရေးကြီးထွားမှုနှုန်းကဒီနှစ်မှာ 2.9% ရာခိုင်နှုန်းတိုးတက်လာမယ်လို့ခန့်မှန်းတယ်လို့လာမယ့်နှစ်မှာ 2.25 အထိကျသွားမှာဖြစ်ပြီးတော့2020မှာ 1.8 ရာခိုင်နှုန်းလောက်ပဲရှိလာနိုင်မယ်လို့ IMF ကခန့်မှန်းပါတယ်။ကမ္ဘာစီးပွားရေးရိုက်ခတ်မှုကြီးကြီးမားမားဖြစ်လာနေတယ်လို့ IMF ရဲ့စီးပွားရေးထိပ်တန်းစီးပွားရေးပညာရှင်ကသတင်းတောက်တွေကိုပြောပါတယ်
။ပိုယဟမင်းကြီး Francis ပြုံရမ်းမြို့တော်ကိုအလဲလာဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးကဖိတ်ကြားလိုက်ပါတယ်။အော်တိုဝါလာ18ရက်နေ့မှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့ပိုဟမ်မင်းကြီးတို့တွေ့ဆုံတဲ့အခါကင်ဂျုံအွန်းရဲ့ဖိတ်ကြားစာကိုပေးအပ်မှာဖြစ်ကြောင်းသမ္မတမွန်ရဲ့ပြောခွင့်ရကင်ဝီကျွန်းကပြောပါတယ်။လွန်ခဲ့တဲ့လကခေါင်းဆောင်နှုတ်ဦးတွေ့ဆုံမှာမြောက်ကိုရီးယားကိုပိုဟမ်မင်းကြီးအလဲလာစီလိုတဲ့ဆန္ဒရှိကြောင်းကင်ဂျုံအွန်းကသမ္မတမွန်ဂျင်အင်းကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားသမ္မတရဲ့ဒီခါမှာခင်ဗျတောင်ကိုရီးယားသမ္မတရဲ့ကိုယ့်ရဲ့ကြခီးစဉ်အတွင်းဒိမတ်ပြင်သစ်အီတလီနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးပိုဟမ်မင်းကြီးနဲ့လည်းတွေ့ဆုံမှာပါ။တန်တမာရေးရအထူးကြံဖြစ်နေတဲ့အခြေအနေကနေကင်ဂျုံအွန်းဟာဒီနေ့အတွင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့၃ချိန်တွေ့ဆုံခဲ့ပြီးဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတုန်းကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာထိပ်သီးဆွေးနွေးပွဲပြုလုပ်ခဲ့ပြီးအခုနောက်ဆုံးပိုဟမ်မင်းကြီးကိုအလဲလာဖို့ဖိတ်ကြားတာဖြစ်ပါတယ်။ကင်ဂျုံအွန်းရဲ့ဖခင်ကင်ဂျုံအီလ်ဟာလည်းပိုဟမ်မင်းကြီးဂျွန်ပေါ်နှစ်ကိုမြောက်ကိုရီးယားကိုအလဲလာဖို့2009နှစ်တုန်းကဖိတ်ကြားခဲ့ပေမဲ့အစီအစဉ်အထာမမြောက်ခဲ့ပါဘူး။မြောက်ကိုရီးယားဖွဲ့စည်းပုံဥပဒေမှာလွတ်လပ်စွာကိုယ်ွယ်ခွင့်ပြဋ္ဌာန်းထားပေမဲ့လည်းတင်းတင်းကြပ်ကြပ်စောင့်ကြည့်ချုပ်ကန်ထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြို့ဝန်းနိုင်ငံတွေရဲ့အင်ကာနေအစည်းအဝေးအပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထံဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကရခိုင်ပြည်နယ်အရေးစီးပွားရေးတည်ငြိမ်ရေးအပအဝင်လက်တလောရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစုကဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့ပေါ်အတိမတ်ပြုကြောင်းပြောကြားတယ်လို့ရခိုင်ပြည်နယ်မှာရွင်ဂျာရီပေါ်မှာဆိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေစုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းလည်းပြောပါတယ်။ဒေါန်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ပတ်ဝန်းမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီတွေပေးရကြမှာအဓိကနိုင်ငံတနိုင်ငံဖြစ်တဲ့ဂျပန်ဟာရခိုင်ပြည်နယ်အေဂျင့်တည်ငြိမ်မှုနဲ့ရေရှည်တိုးတက်မှုကိုရှေ့ရှုမယ်လို့ယုံကြည်ကြောင်းနဲ့ဂျပန်အစိုးရတိုက်တွန်းချက်ပေါ်မှာအတိမတ်ပြုလက်ခံကြောင်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကလုံခြုံရေးကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတိုက်ဖွဲ့တွေကလိုက်လံရှင်းလင်းရမှာရွန်ဂျာရီပေါ်မှာဆိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်တယ်လို့ကုလသမဂ္ဂအပေါင်းအနိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာအတိုင်းအဝန်ကဆွဆွဲတဲ့လောက်လူခွင့်ချုပ်ဖောက်မှုကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုဖော်ထုတ်ရေးယူမှုရှိကြောင်းတုံ့ပြန်ခဲ့ပြီးမကြာသေးခင်ကထပ်မံဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာဂျပန်သံတမန်ကြီးဟောင်းကန်ချိုအိုရှိမှအပေါင်းအဝန်စုံစမ်းကော်မရှင်အသစ်နဲ့တာဝန်ကိုအပြည့်အဝဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းဒေါန်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာဂျပန်ကရင်းနှီးမြှုပ်နှံလုပ်ကိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပြီးနောက်တနေ့မှာပဲနိုင်ငံခေါင်းဆောင်တွေခုလိုတွေ့ဆုံခဲ့ကြတာပါ။အ
ိန္ဒိယနိုင်ငံအတံပြည်နယ်ကနေရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့ပြီးတဲ့နောက်မှာနောက်ထပ်အနည်းဆုံး23ယောက်ကိုအတံပြည်နယ်ကပြန်ပို့ဖို့ပြည်ထောင်စုဝန်ကြီးဌာနနဲ့စတင်လှုပ်ဆောင်နေပြီလို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အတံပြည်နယ်ကထင်းသိမ်းစခန်း3ခုမှာရှိနေတဲ့ရိုဟင်ဂျာ23ယောက်အတွက်နိုင်ငံသားစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးသူတို့ကိုပြန်ပို့ဖို့သဘောတူညီချက်တွေရပြီးဖြစ်တယ်လို့သူတို့ကိုယ်တိုင်ကလည်းပြန်ဖို့သဘောတူတယ်လို့အာတန်ရဲတပ်ဖွဲ့ကပြောပါတယ်။မြန်မာအစိုးရဘက်ကလည်းသူတို့ကိုပြန်လက်ခံဖို့သဘောတူတဲ့အပြင်သူတို့လုံခြုံရေးအတွက်ပါအာမခံတယ်လို့ဆိုပါတယ်။အဲ့ဒီ23ယောက်ဟာအာတန်ပြည်နယ်ကဆစ်ချာ၊ဂိုလ်ပါရာနဲ့တက်စပူးမြို့တို့ကထင်းထင်းစခန်းတွေကဖြစ်ကြပါတယ်။အိန္ဒိယပြည်ထရေးနဲ့နိုင်ငံရေးဌာနတွေနဲ့လက်တွဲပြီးမြန်မာအာဏာပိုင်တွေကသူတို့နေအိမ်လိပ်စာတွေကိုပါစစ်ဆေး PCB ဖြစ်ကြောင်းနဲ့ရဲ့အတိအကျမပြောနိုင်သေးပေမဲ့ပြန်ပို့ဖို့လှုပ်ဆောင်နေပြီဖြစ်ကြောင်းလုံခြုံရေးတာဝန်ခံတွေရဲ့ပြောကြားချက်ကိုကိုကပြီး The Asian Age သတင်းမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံအချင်းမြောက်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကရိုဟင်ဂျာမွတ်စလင်တော်တော်များများဝင်ရောက်လာတဲ့ဆိုတော့ထောက်လိုက်ရေးသတင်းတွေအရအာတာနဲ့အဲ့ဒီဒေတာအတွင်းပြည်နယ်တွေကနေကြားဆောင်တပ်တွေကိုအထူးသတိထားဖို့တက်လန့်ထားပါတယ်။မကြသေးခင်ကပဲအိန္ဒိယအစိုးရကအရိုဟညာ9ဦးကိုပြန်ပို့ခဲ့တာနဲ့ပတ်သက်ပြီးသူတို့လုံခြုံရေးအတွက်အထူးဆွေးနွေးကြောင်းကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံရဲ့ပြောခွင့်ရအန်ဒရက်မဟက်ချစ်ကအင်္ဂါနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံတွင်းမှာတရားမဝင်နေထိုင်နေတဲ့အရိုဟညာ4000လောက်ရှိမယ်လို့ခန့်မှန်းထားကြပြီးသူတို့ဟာဂျမ္မူဟိုက်ဒရာဘတ်ကမ်ပူးနဲ့ဒေလီမြို့စင်ဂျင်ဘုံတွေမှာနေထိုင်ကြတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာပြီးခဲ့တဲ့လကုန်ကငငင်းနဲ့ဆူနာမီရေလိုင်းတွေကြောင့်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့နောက်ပိုင်းအကူအညီပေးဖို့လာရောက်တဲ့နိုင်ငံခြားသားကယ်ဆယ်ရေးကူညီလှုပ်သားတွေနိုင်ငံတွင်းကနေပြန်လည်ထွက်ခွာကြဖို့အင်ဒိုနီးရှားအစိုးရကပြောကြားပါတယ်။စက်တင်ဘာ28ရက်ကအာပြင်ငငင်းလှုပ်တယ်လို့ရိုက်ခတ်လာတဲ့ဆူနာမီရေလိုင်းတွေကြောင့်သေဆုံးရသူ2000လောက်ရှိပြီးပျောက်ဆုံးနေသူ9000ကျော်ကတော့သေဆုံးဖို့များနေပါတယ်။အိုးအိမ်ရွှေ့ပြောင်းရသူပေါင်း9000လောက်ရှိနေတာပါ။အင်ဒိုနီးရှားအမျိုးသားသဘာဝဘေးအန္တရာယ်ဂျော်ဘာရေးအေဂျင်စီကနိုင်ငံတကာ NGO အဖွဲ့တွေတက်စီကန်စီမင်းအသစ်တွေထုတ်ပြန်လိုက်တာဖြစ်ပြီးနိုင်ငံရခြား NGO အဖွဲ့တွေကအင်ဒိုနီးရှားမှာတာဝန်ချထားတဲ့သူတို့ရဲ့နိုင်ငံခြားသားအဖွဲ့ဝင်တွေကိုချက်ချင်းပြန်ခေါ်ကြဖို့အကြံပေးတာပါ။ပျောက်ဆုံးနေသူကိုရှာဖွေကယ်ဆယ်တဲ့လုပ်ငန်းတွေအဆုံးမတက်ခင်မှာအခုလိုကြေညာလိုက်တာဖြစ်ပြီးအဆုံးတက်ရက်ကကြာတာပရင်းနေပါ။ဒါဟာယောဂါပိုးတွေပြက်နှက်မဲ့အန္တရာယ်ဆိုးရင်ဒါကြောင့်လို့အာဏာပိုင်တွေကပြောပါတယ်။အကူအညီပေးတဲ့အဖွဲ့တချို့ကတော့အင်ဒိုနီးရှားနိုင်ငံနဲ့သူတို့ရဲ့ဝန်ထမ်းတွေနဲ့ဆက်ပစ္စည်းတွေယူလာရေးခွင့်ပြုချက်ရဖို့အခက်အခဲတွေရှိနေတယ်လို့ပြောပေမဲ့အစိုးရကတော့ NGO တွေအနေနဲ့ကူညီတွေကိုအင်ဒိုနီးရှားချက်ချင်းနေတပ်ဖွဲ့ကနေတဆင့်ပေးဖို့ကူညီဖို့အတွက်ညွှန်ကြားချက်ထုတ်ပါတယ်
။ဟာရီကိန်းမွန်နိုင်မိုက်ကယ်ဟာဖလော်ရီဒါပြည်နယ်ကိုဥတီဝင်ရောက်လာနေတဲ့အချိန်မှာပဲပြင်းအားအဆင့်3အဖြစ်နဲ့အားပြင်းတဲ့မွန်နိုင်တစ်ခုအဖြစ်ပြောင်းလဲဖြစ်ပေါ်လာနေပါတယ်။မွန်နိုင်ဟာမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ကျော်ပြီးအမေရိကန်ပြည်ထောင်စုကိုဗဒူးနေမနက်မှာဝင်ရောက်တိုက်ခတ်တဲ့အခါလေတိုင်နှုန်းတနာယီကို122မိုင်ကျော်အထိရှိမယ်လို့မိုးစလာပညာရှင်တွေကခန့်မှန်းထားကြပါတယ်။အလာဘားမားနဲ့ဖလော်ရီဒါပြည်နယ်နယ်စပ်ကအရှေ့ပိုင်းဒေသတွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။လေပြင်းမုန်တိုင်းအပါအဝင်မုန်တိုင်းဖြတ်တန်းချိန်ကာလအတွင်းမိုးရေချိန်12လမောက်လောက်အထိရွာသွန်းမယ်လို့ခန့်မှန်းထားကြပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအနေနဲ့အခုနှစ်ကုန်မှာယာရုကအနာယူ
အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မျိုးတက်နဲ့ကိုဇော်ဝန်ထမ်းတို့ကကြေညာခဲ့ကြတာပါအခုသတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟီလီယာရုကနေနားယူတော့မယ်သတင်းအင်္ဂါနေ့မနေ့ပိုင်းကထွက်ပေါ်လာခဲ့တဲ့နည်းနည်းပတ်သက်ပြီးတော့ဒီအမေရိကန်နိုင်ငံရေးလောကနဲ့သတင်းလောကမှာတော်လေးခရိုက်ရိုက်ခဲ့ပါတယ်သံမတ်ဟီလီနားယူတော့မယ်ကိစ္စကိုအင်ပြီးတော့မှအမေရိကန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမတ်ဒေါ်နယ်ထရန့်နဲ့တူဒီတမဟီလီကတရားဝင်ကြေညာခဲ့တာပါဒီအကြောင်းပြေဆုံးကိုကိုဇော်ဝင်းနိုင်ပြောပြပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးနီကီဟေးလီအနေနဲ့အခုနှစ်ကုန်မှာယာရုကအနာယူရမယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာလ9ရက်နေ့မှာကြေညာခြင်းဟာသူ့ဆိုးရအဖွဲ့အတွင်းကထင်ရှားတဲ့ပုံကိုတူပြီးတူအတီးဒီအနာယူသွားကြတဲ့အထက်ကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်တမကြီးနီကီဟေးလီဟာသူ့အတွက်အရေးပါတဲ့ပုံကိုတူဖြစ်တယ်ဆိုတာကိုတမကြီးဟေးလီနဲ့အတူဘေးကျင်းရှင်ထိုင်ပြီးသူမယာရုကနှုတ်ထွက်မဲ့အကြောင်းသမ္မတကအင်ပြီတော်မှာကြေညာခဲ့တာ
ပါ Nikki Haley ambassador to the United Nations has been very special to me she's done an incredible job
ကုလသမဂ္ဂဆိုင်ရာသမ္မတကြီး Nikki Haley ဟာကျွန်တော်တို့အထူးရေးပါတဲ့ပုဂ္ဂိုလ်တူပါသူဟာလုပ်ငန်းတွေကိုလည်းကောင်းမွန်အောင်လုပ်ဆောင်နိုင်ခဲ့ပါတယ်ပုဂ္ဂိုလ်ရေးရာအင်မတန်ကောင်းမွန်တဲ့သူတူဖြစ်တဲ့အပြင်လုပ်ငန်းသဘောတဘာဝကိုလည်းနားလည်သူတူဖြစ်ပါတယ်ကျွန်တော်အစိုးရတက်လာကလေးကသူဟာကုလသမဂ္ဂမှာတော့လျှောက်ရှိလာခဲ့သူဖြစ်ပြီးကျွန်တော်တို့နဲ့အတူလက်တွဲလှုပ်လှုပ်ခဲ့သူဖြစ်ပါတယ်နှစ်နှစ်ပြည့်ပြီးတော့နှစ်ကုံပိုင်းလောက်မှာလုပ်ငန်းတာဝန်တွေကနေပြီးတော့ခဏအနားယူနေတယ်လို့စောကြီးကလေးကသူကျွန်တော်ကိုပြောခဲ့ပူပါတယ်တစ်ဖက်မှာဝမ်းသာစရာကောင်းပေမဲ့အခုလိုမျိုးအနားယူသွားတာကိုကျွန်တော်တို့မလိုလားပါဘူးတခြားကဏ္ဍတစ်ခုခုမှာအလုပ်အတူတွဲလှုပ်ဖို့အချိန်ချင်းမှာပြန်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးယာရုဟာအမေရိကန်မှာအစိုးရအဖွဲ့ဝင်ဝန်ကြီးယာရုနဲ့ဒန်းတူဖြစ်ပါတယ်သမကြီးဟီလီကတော့ယာဒုကနှုတ်ထွက်မဲ့အကြောင်းသမရအင်ပြူတော်မှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် It has been an honor of a lifetime. I said I am such a lucky girl to have been able to lead the state that raised me.
ကျွန်တော်ကဘာမှခုန်ပြဖြစ်ပါလေ။ကျမအနေနဲ့တိတ်ကိုကံကောင်းပါတယ်။ကျမကြည်ပြင်းလာတဲ့ပြည်နယ်ကနေတစ်ဆင့်ကျမတိတ်ချမြန်နိုးတဲ့နိုင်ငံကြီးရဲ့တာဝန်ကိုထမ်းဆောင်ခွင့်ရခဲ့တာပါ။တကယ်ကိုဝန်တာလှပါလေ။ဒီချက်ကြောင့်သမရကြီးကိုကျမကျေးဇူးတင်ပါတယ်။ကျမအနေနဲ့စိတ်လှုပ်ရှားတာကကျမတို့နှစ်တာအတွင်းအမေရိကန်ရဲ့နိုင်ငံခြားရေး policy မှာ အောင်မြင်မှုတွေကိုစွမ်းဆောင်နိုင်ခဲ့တာဖြစ်ပါတယ်ခုအမေရိကန်ပြည်ထောင်စုကိုလေးစားလာကြတယ်နိုင်ငံတွေကကျမတို့လုပ်တာကြိုက်ချင်မှကြိုက်ပေမဲ့ကျမတို့လုပ်ခဲ့တာတွေကိုလေးစားကြတယ်ကျမတို့ကလုပ်မယ်ဆိုရင်လက်တွေ့လုပ်ပြနိုင်ခဲ့ပါတယ်
ဒါပေမဲ့သူမအနေနဲ့လက်ရှိရာတို့မှာအခုနှစ်ကုန်တဲ့အထိတာဝန်ထမ်းဆောင်သွားမှာဖြစ်ကြောင်းတာမာကြီးဟေလီကပြောပါတယ
်။ I'm not leaving until the end of the year. My goal is that we make sure that everything is in good
shape. ကျမဒီနေ့ဒီနှစ်ကုန်ထိတာဝန်ဆက်လက်ထမ်းဆောင်သွားမှာပါ။ရွေချက်ကတော့နောက်ခတ်မဲ့တာမာကြီးတွေအားလုံးနေရာတကျဖြစ်စီမှုပါပဲ
။အသက်46နှစ်ရှိပြီဖြစ်တဲ့နီကီဟေလီဟာအိန္ဒိယကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြတဲ့မိဘတွေကပေါက်ဖွားလာသူဖြစ်ပြီးမြောက်ကိုရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အပြင်ရီပပ်ဘလစ်ကန်ပါတီတွင်ခေါင်းဆောင်ဖြစ်လာမယ်လို့ခန့်မှန်းခံထားသူလည်းဖြစ်ပါတယ်။သူမဟာလာမယ့်2020ခုနှစ်သမရယူကောက်ဖွဲ့မှာဝင်ရောက်ရှင်ပြိုင်မယ်လို့လည်းထင်ကြေးပေးခံနေရသူဖြစ်ပါတယ်။အများကထင်ကြေးပေးနေကြသလိုသူမအနေနဲ့2020ခုနှစ်မှာသမရအဖြစ်ဝင်အရွေးခံမှာမဟုတ်ဘဲသမရထရန့်အတွက်မဲဆွယ်စည်းရုံးပေးသွားမယ်လို့လည်းတာမာကြီးဟေလီကသတင်းတောက်တွေကိုပြောခဲ့ပါတယ်။သူမအနေနဲ့ယာရုကအနားယူတော့မယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်ကသမရနဲ့အေဘီရောမှာတွေ့ဆုံစဉ်အသိပေးခဲ့တယ်လို့ XCO online သတင်းမှာဖော်ပြထားပါတယ်။နီကီဟီလီရဲ့တရားဝင်နှုတ်ထွက်စာမှာလည်းယာရုကအနားယူမယ့်စာကိုအောက်တိုဘာ3ရက်နေ့ရက်စွဲနဲ့ရေးထားတာကြောင့်သူမယာရုကအနားယူတော့မယ်ဆိုတာကိုသမရအနေနဲ့အဲ့ဒီကလေးကသိနေခဲ့ပုံရပါတယ်။သမကြီးဟီလီရဲ့ဆောင်ရွက်မှုတွေအတွက်ကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောကြားခဲ့ပါတယ
် I want to thank Ambassador Haley for the good work that she's done. She's been a great partner of mine for the
ဝန်ကြီးပွန်ပေယိုပြောသွားတာကတော့တာမာကြီးဟေလီကိုသူ့ရဲ့ပြောင်မြောက်တဲ့ဆွမ်းဆောင်ချက်တွေအတွက်ကျေးဇူးတင်တဲ့အကြောင်းသူမဟာလွန်ခဲ့တဲ့9လမှာသူနဲ့အတူအစဉ်ပြေချောမွေ့စွာတော်ဖွဲ့လုတ်ကန်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့အကြောင်းသူ့အတွက်ရှေ့မှာလှူဆောင်ချက်နဲ့ပတ်သက်လို့အစဉ်ပြေချောမွေ့ပါစေလို့ဆုတောင်းပေးတဲ့အကြောင်းပြောသွားတာပါယာရုကနှုတ်ထွက်သွားတဲ့တာမာကြီးနီကီဟေလီရဲ့နေရာမှာ Goldman Sachs ယင်းနှိမ့်နှမှုဘဏ်နဲ့ငွေကြေးလုပ်ငန်းဆိုင်ရာဌာနရဲ့အကြီးအကဲဟောင်းလဲဖြစ်သူ့ရဲ့အမျိုးသားလူညိုရေးလက်ထောက်အကြံပေးဟောင်းလဲဖြစ်တဲ့ Dina Habib Powell ကိုအစားထိုးခန့်အပ်ဖို့စဉ်းစားနေကြောင်း Iowa ပြည်နယ်ကအခမ်းအနားတစ်ခုအတွက် Imbuero ကမထွက်ခွာခင်သမ္မတ Trump ကသတင်းတောက်တွေကိုအင်္ဂါနေ့ညနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
ဒီနေ့ကိုရင်အားယူတော့မယ်လို့ကြေညာခဲ့တဲ့အမေရိကန်သံမတ်နီကီဟေလီဟာကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမြောက်ကိုရီးယား၊အီရန်၊ဆူဒန်နိုင်ငံတွေကိုအရေးယူနိုင်ရေးအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့ရိုညာအရေးကိုလည်းလုံခြုံရေးကောင်စီမှတတိယရောက်တွန်းအားပေးခဲ့သူတူဖြစ်ပါတယ်။အခုလိုသူအားယူမဲ့သတင်းရုပ်တရက်ကြားသိလိုက်ရလို့ကုလသမဂ္ဂတန်တဘန်တိုင်ဝမ်ကတအားသိနေကြပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာသံမတ်မြန်မာတမ်မဟုတ်တို့ဆွမ်းရဲ့တုံ့ပြန်ချက်ကိုသိနိုင်မှုကိုဇော်ဝင်းနိုင်ကဆက်သွယ်မိမြန်တော့ဒီတမ်မဟုတ်တို့ဆွမ်းကအခုလို့စပြောပါတယ
်ကျွန်တော်တို့လည်းဟိုဒီနေ့မနေ့မှာပဲသိရတာဖြစ်တော့ surprise ပါပဲအားလုံးလည်းပဲဘယ်သူမှမသိကြဘူးပေါ့လေကျွန်တော်အမြင်ကတော့သူသမ္မတ Trump နဲ့ကျွန်တော်တို့သူတို့နှစ်ယောက်ကြားမှာပေါ့လေဟိုအသေးချာတော့မသိတော့လည်းပဲလုပ်ငန်းကံကံလုပ်တဲ့နေရာမှာတော့အဆင်ပြေနေတယ်လို့ပဲအဲ့လိုပဲယူဆတာပေါ့လေသူထွက်တဲ့အကြောင်းရလဲကျွန်တော်တို့ကမသိဘူးပေါ့နော်အဲသို့တော်လည်းပဲကျွန်တော်အပိုင်းရနေတော့ဒီမှာအတူတူလုပ်ကြရတဲ့ခါကျတော့ US နဲ့ကျွန်တော်တို့ကဟိုကင်းကွာလို့ရတဲ့လူတွေလည်းမဟုတ်ဘူးလေအဲနှစ်နိုင်ငံဆက်ဆံရေးရလည်းပဲဟိုကျွန်တော်တို့မနိုင်ဆိုလို့ရှိရင်တန်တမာဆက်ဆံရေးဆိုရင် US နဲ့ကျွန်တော်တို့ကအရှိဆုံးပဲအင်္ဂလိပ်ထက်တော့ကျွန်တော်တို့ကစာပြီးရှိသေးတယ်1948လွတ်လပ်ရမြခင်လေကျွန်တော်တို့ကတန်တမာဆက်ဆံရေးထောင်ထားတာဆိုတော့အမေရိကန်တွေကဆက်ဆံရေးကတော့ရှောက်ကျွန်တော်အရေးကြီးတဲ့ကျွန်တော်တို့နိုင်ငံတနိုင်ငံဖြစ်ပါတယ်အဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဟို policy ဘိုင်းကကျွန်တော်တို့ကွဲပြားမှုတွေဘလို့ပဲလောလောဆယ်အချိန်မှာရှိနေတော့လည်းပဲနိုင်ငံဆက်ဆံရေးကတော့ကျွန်တော်တို့ကတော့ဟိုကောင်းအောင်တော့ဆက်ထိန်းနေရတာပေါ့လေဒီကတော့မျက်နှာစာမှာတော့ဟိုတည်တဲ့အတိုင်းပဲအဓိကကတော့ကျွန်တော်တို့ရခိုင်ကိစ္စနဲ့ဒီလူသားချင်းစာနာထောက်ထားမှုပါပေါ့နော်ပြဿနာကြီးအဲ့ဒီဟိုတစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့လူအလုံးကြီးနဲ့ပြေးသွားတဲ့ကိစ္စတွေအဓိကအဲ့အရာဒီကြောင့်ကျွန်တော်တို့မှာဒီသဘောထားကွဲလွဲမှုတွေရှိပြီးတော့သူကသူ့ရဲ့နိုင်ငံရဲ့ယက်တီချက်နဲ့ဒီလိုပြောဆိုတဲ့နေရာမှာတော့ကျွန်တော်တို့သူ့နိုင်ငံသူ့ယက်တီချက်နဲ့ပြောနေတာပေါ့ဗျာဒါကတော့တပိုင်းပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာတော့ကြည့်တဲ့အခါကျတော့ကျွန်တော်လူပုဂ္ဂိုလ်တော့ကြည့်လို့မရပါဘူးခင်ဗျာသူ့နိုင်ငံရဲ့ policy နဲ့သွားတာဖြစ်တော့အဲသူကတော့ပုဂ္ဂိုလ်ရေးကတော့ကျွန်တော်တို့ကဆက်ဆံရေးကတော့ဘာမှပြဿနာမရှိဘူးကောင်းအောင်ခင်မင်ရှိပါသို့တော်လည်းပဲမူရပြောကြဆိုကြတဲ့အခါကျတော့ကိုယ့်နိုင်ငံရဲ့ဟုတ်လားယက်တီချက်ကိုစုပ်ကိုင်ပြီးတော့ပြောကြရတာပဲလေအဲ့တော့ကျွန်တော်တို့ ਨੇ ပြောတာထက်တောင်သူကရုရှားတို့ ਨੇ ပြောတာပိုတော့ဆိုးပါသေးတယ်အဲရုရှားတို့တခြားအီရန်တို့ ਨੇ ဆိုရင်အရန်ဆိုးပါတယ်သူပြောတာဆိုတာတွေပါလေဆိုတော့တကယ်ရလဲသူကတန်တမာလည်းမဟုတ်ပါဘူးသူကကျွန်တော်တို့ဟုတ်လားသိတဲ့အချိန်မှာဆောက်ကိုရိုနာဟိုကောင်းနာနေပြီးတက်လာတယ်လို့လည်းဖြစ်တယ်နိုင်ငံရေးသမားရေပေါ့နော်ဆိုတော့ခါကျတော့နိုင်ငံရေးသမားကတန်တမာလုတ်တဲ့ခါကျတော့လေတခါလေး ရှင်းပြောရင်တော့သူ့စတိုင်နဲ့သူဖြစ်နေတာဗောနော်သူ့စတိုင်နဲ့သူ့ပုံစံနဲ့သူဖြစ်နေတာဗောအဲ့တော့ကျွန်တော်နောက်လူဘလို့တက်လာမယ်ဆိုတော့ကျွန်တော်ပြောလို့မရဘူးဗောဗျာသမ္မတထမ်းကဘယ်သူရေးမယ်ဆိုတော့ပြောလို့မရဘူးကျွန်တော်တို့ကတော့ဘယ်သူပဲတက်လာနိုင်ငံရေးရှိချိုးကိုကျွန်တော်တို့ကြည့်ရမယ်ကိုမျိုးသားချိုးစည်းဘွားကိုတစ်ဖက်ကကာကွယ်ရင်းနဲ့ကမ္ဘာလယ်မှာမိမပြဆက်ဆံရင်းကိုလည်းပဲကျွန်တော်တို့တက်ပြီးတော့လှုပ်သွားမှာပါပဲဒါကတော့ကျွန်တော်အမြင်ပါပဲသူနားသွားလို့လည်းခံစားချက်ထွေထူးတော့မရှိဘူးဟိုဟိုအတိတ်တယောက်နားသွားပြီနောက်လူတယောက်လာမယ်အဲဒီလိုပဲအဲ့လိုပဲခိုင်ထားပါတယ် policy ကတော့လည်း US policy ကသူ့ကြောင့်တော့ပြောင်းမယ်တော့မထင်ပါဘူးလေသူရှိပြီးသားအတိုင်းပဲဆက်တော့ရှိမယ်ထင်ပါတယ်
တမကြီးပြောသလိုပေါ့နော်လူပုဂ္ဂိုလ်တူချင်းစီရဲ့သူတို့လာကြတဲ့ background အခြေအနေတွေရာသူတို့ရဲ့လုပ်ပုံကိုင်ပုံလုံနည်းလုံဟန်လေးတွေနည်းနည်းစီကွာကြတာ哦တမကြီးရောပါလေဘယ်လိုများမျောလင့်ထားသလဲ哦
မပြောတတ်ဘူးကျွန်တော်ကတော့ဘယ်သူဟိုဖြစ်နိုင်မယ်ဆိုတော့မမှန်းတတ်ပါဘူးဘာလို့ဆိုတော့အထူးသဖြင့်တော့လေတမရထရမ့်ရဲ့လုံနည်းကိုင်နည်းကဟိုတိတဲ့အတိုင်းပဲဘာမှမှန်းလို့မရဘူးလေဘာမှမှန်းလို့မရဘူးဆိုတဲ့အခါကျတော့ဘယ်သူဖြစ်မယ်လို့တော့ကျွန်တော်တို့ဟိုပြောလို့မရဘူးပေါ့နော်တန်တမန်တရားဖြစ်မယ်လို့လည်းကံတင်ကမှပြောလို့မရဘူးတချို့ကလည်းသူသမီးကိုခတ်မလားပါညာအဲ့လိုလည်းပြောတယ်အရှိတယ်ဘာမှမှန်းလို့မရပါဘူးသူစိတ်ထဲမှာရှိတယ်သူမှန်တယ်ထင်လုပ်နေတာဖြစ်တဲ့အခါကျတော့ဟိုဒါကတော့ကျွန်တော်ပြောလို့တော့မရပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်နိုင်ငံမြေရန်ကိုယ်စားလှယ်ကတကယ်ကတော့သူတို့နိုင်ငံမှာကက်ဘိနက်လေဗောဟာလားဝန်ကြီးအဆင့်ပေးတာဟိုအဲ့တော့ဟိုနောက်တစ်ခုကလည်းသူ့နိုင်ငံကလူမျိုးကောင်စီအမြဲတမ်းဖွဲ့ဝင်ဖြစ်တဲ့အပြင်ကမ္ဘာမှာအင်အားကြီးဆုံးနိုင်ငံလည်းဖြစ်တဲ့ခါကျတော့သူပြောတဲ့စကားတစ်ခုကတော့ထိရောက်မှုအများကြီးရှိတာပေါ့လေအဲ့တော့ဝိုင်းနားထောင်ရတာပေါ့သူပြောတဲ့ဆိုဝိုင်းနားထောင်ရတယ်သူ့နိုင်ငံရဲ့ယက်တီချက်သူ့နိုင်ငံရဲ့ policy အနေနဲ့သဘောထားပြီးတော့ဒီအမေရိကန်ရဲ့ယက်တီချက်အမေရိကန် policy ကလည်းကျွန်တော်တို့ကုလသမဂ္ဂမှာရောတခြားနိုင်ငံကဆက်ဆံရင်မှာရောအကျိုးသက်ရောက်မှုအများကြီးရှိတာ哦ဟိုနိုင်ငံကြီးတဲ့ခါကျတော့သူ့ရဲ့ရှင်ဝါနဲ့သူ့ရဲ့ဟိုအင်အားနဲ့ကတော့ဟိုပြောလိုက်တဲ့စကားကတော့အားလုံးဟိုတည့်ရောက်မှုရှိတယ်အားလုံးကနားထောင်ကြဒါကတော့ရှိမှာပါနောက်လူလာလည်းဒီလိုပဲဖြစ်မယ်လို့တော့ကျွန်တော်ယူဆပါတယ
်အဲ့ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဟောက်တူဆောင်းကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်နောက်တစ်ခါတော့ဒီမြန်မာနိုင်ငံကသတင်းလောကအကြောင်းတင်ဆက်ပါဦးမယ်နိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့11 media ကအေဒီတာချုပ်အပါအဝင်သတင်းသမား3ဦးကိုဖမ်းဆီးဖို့အနာပိုင်းကမနေ့ကညပိုင်းမှာရန်ကုန်မြို့က11 media ရုံးကိုလာပြီးတော့ရှာဖွေခဲ့ကြတယ်လို့11 media ရဲ့တာဝန်ရှိသူတွေကပြောကြပါတယ်။ဘယ်ကိစ္စကြောင့်နိုင်ငံတော်အကြီးညိုပြစ်စီလာလဲဆိုတာကတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မေခါက11 media ရဲ့ editor တူဦးကိုဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်
။11 media ကတာဝန်ခံ editor ချုပ်တာဝန်ခံ editor နဲ့အကြီးတန်း editor စရည်သတင်းသမား၃ဦးကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန် 905 ခါနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညနေပိုင်းမှာ11 media ရုံးခန်းကိုလာရောက်ရှာဖွေသွားခဲ့ပါတယ်။11 media ကအမှုဆောင် editor ကိုဦးက VOA ကိုအခုလိုပြောပြသွားတာ
ပါ။စီချာတော့အပေးစိတ်တော့ကျွန်တော်မသိရသေးဘူးခင်ဗျ။ပုံမှန် 905 ခါကိုင်းနဲ့အမှုဖွင့်ထားတယ်ဆိုတော့သိရပါတော့နော်။ editor ချုပ်ကိုကျော်စောလေးရဲ့ကျောင်းဝန် editor ကိုလီယူမီရဲ့အကြီးတန်း editor ကိုဖြိုးဝေအဲ့တော့ရပါတော့ဒီကလာပြီးတော့ဖမ်းလိုက်ကြရင်ဒီဖောင်ပိတ်တဲ့ချင်းဖြစ်လို့ဂျုံးမှာသူတို့တော့ဆိုလို့မရှိကြတဲ့အတွက်ကြောင့်ဂျုံးချိန်မှာဒီကိစ္စကိုကျွန်တော်ဆက်လက်ပြီးဆောင်ရွက်မှာပါ10နာရီအဲ့အခွင့်အရေးတွေကိုကျွန်တော်ပြန်ချိန်ထားပါတယ်။ဘာအကြောင်းလဲပုံမှန် 9:00 ခါဖွင့်လို့ဆိုတော့လေကျွန်တော်တို့အသေးစိတ်မသိဘူး။ဒီဈာနယ်မှာပါတဲ့ဒီအကြောင်းရဒီအကြောင်းကိုကျွန်တော်တို့ပြောလာလည်းမဟုတ်ဘူး။မဟုတ်တော့ကျွန်တော်လည်းမသိဘူးအဲ့လိုဖြစ်တာ။အဓိက 9:00 ခါဖွင့်တဲ့အမှုဖွင့်တာဆိုတော့လည်းမှန်တယ်။ခုန3ရက်ကိုဆိုတော့လည်းမှန်ပါတယ်။ဈာနယ်ပိုင်းကတော့ကျွန်တော်အသေးစိတ်တော့မသိသေးပါဘူး
။ Editor ချုပ်ကျော်စောလင်းတာဝန်ခံ editor ကိုနေရီမင်းနဲ့တာဝန်ခံ editor ကိုဖြိုးဝေဝင်းတို့၃ယောက်ကိုဖမ်းဆီးဖို့ပုံမှန် 905 ခါနဲ့အရေးယူပေးဖို့တာမွေတရားရုံးကိုဥတိုက်လျှောက်ထားခဲ့တဲ့အတွက်အခုလိုလာရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့11 media ကဆိုပါတယ်။ဒါပေမဲ့လည်းဘသူကတရက်လိုအဖြစ်တိုင်ကြားအမှုဖွင့်ထားတယ်။ဘယ်သတင်းကြောင့်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှာဖွေတဲ့အချိန်မှာတော့သတင်းတောက်တွေကိုရှာမတွေ့တဲ့အတွက်မဖမ်းခဲ့ရဘူးလို့အမည်မဖော်လို့သူရဲရရှိတဦးကဆိုပါတယ်။ဒီလိုသတင်းတောက်တွေကိုလာရောက်ရှာဖွေဖို့စာနယ်ဇင်းကောင်စီနဲ့ညှိနှိုင်းတိုင်ပင်ခဲ့တာမရှိဘူးလို့လည်းစာနယ်ဇင်းနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်မြမဂျာနယ်လစ်ကွန်ရက်ကကိုဇေယျလိုင်ကတော့ဒီလိုလာရောက်ရှာဖွေတဲ့ကိစ္စကိုအခုလိုဝေဖန်ပြောဆိုလိုက်ပါရယ
်ဒီကိစ္စက follow up ပေါ့လေပထမတစ်ချိန်ဒေါက်တာတန်းထွန်းအောင်နဲ့အဲ့ဒီအိဒါချုပ်ကိုဝေဖြိုးနေတုန်းကနိုင်ကိစ္စနဲ့တခါဖြစ်တဲ့ခါကျတော့ကောင်စီနဲ့စကားပြောမိတဲ့ခါကျတော့သူတို့ကကောင်စီကိုလက်တင်ပါမယ်ဆိုပြီးတော့ကောင်စီကိုလက်တင်တဲ့အချိန်မှာဒါပေမဲ့တစ်ချိန်တည်းမှာပဲတရားရုံးကိုလည်းအမှုကရောက်ဟို yes ခံလည်းအမှုကရောက်တဲ့အခါကျတော့ကောင်စီကဝင်လို့မရတော့ဖြစ်သွားတာပေါ့နော်ဆိုတော့အဲ့တုန်းကသူတို့ကဘာပြောလဲဆိုတော့ကျွန်တော်တို့အဲ့ဒီဥပဒေအဲ့လိုရှိမှမသိလို့ပါဆိုတော့ကောင်စီကရှင်းပြတော့ဒါပေမဲ့အချိန်လွန်သွားတယ်ပေါ့လေအဲ့တုန်းကတော့အခုတော့သူတို့ဒီအစိုးရဖွင့်နေတဲ့ မီဒီယာဥပဒေရှိတယ်ဆိုတော့သူတို့သိခဲ့ပြီးသားဖြစ်တယ်။မန္တလေးရဲ့တွဲဆုံမှုတွေလည်းကျွန်တော်ပြည်ထောင်စုအဆင့်ကိုတိုက်နေပြည်နယ်တွေမှာလုပ်တယ်ဆိုတော့သူလည်းသိပြီးသားဖြစ်တယ်။သတင်းမီဒီယာဥပဒေပုံမှန်27မှာသတင်းမီဒီယာသမားတွေနဲ့ပတ်သက်လို့တစုံတရာတိုက်တားမှုပေါ်လာလို့ရှိရင်ကျွန်တော်ဒီသတင်းမီဒီယာကောင်စီတို့ရှင်းဦးစွာတိုက်ကြားနိုင်ပြီဆိုတာပါတာပေါ့နော်။အဲဒီမှာတိုင်ကျင်လိုက်တိုင်မဲ့မတိုင်ကျင်လဲမတိုင်လို့ရတာဆိုတဲ့သဘောမျိုးတက်အောင်တော့တာပေါ့နော်။ဆိုတော့အဲ့ဒါကြောင့်မလို့သွားလို့ရတာပေါ့လေ။ဥပဒေကြောင့်ရပေါ့နိ။ဒါပေမဲ့သတင်းမီဒီယာမှာဖော်ပြလို့တခုခုဖြစ်တယ်ဆိုလို့ရှိရင်နံပါတ်1အနေနဲ့တော့ဒီကိစ္စကသတင်းကမှားကြောင်ဒါမှမဟုတ်လို့ရှိရင်လည်းမခိုင်မှားကြောင်ခိုင်မှားလို့ဆိုလဲခိုင်မှားကြောင်တက်တည်ပြဖို့ဆိုပြီးတော့အရင်ဆပြီးတော့လှုပ်တင်တာပေါ့လေ။အဲ့ကျမှာမှားတယ်ဆိုလို့ရှိရင်လည်းပြန်လဲဖြည့်ဆင်းတောင်းပန်ရမယ်ဆိုတာအကျင့်ဝတ်မှာလည်းပါတယ်။အဲ့ဒီ step ကိုတောင်းမလုပ်ဖဲနဲ့ခုနကြိုးတဲ့ကောင်စီကိုလည်းမလာဘဲနဲ့အဆင့်ကျော်တယ်ဆိုတာကတော့သတင်းမီဒီယာသမားကိုထိခိုက်နေတာစီလူတဲ့သဘောကအရင်ထင်ရှားလို့လည်းကျွန်တော်ပြန်ပါတယ်
။ဒီအပိုင်း11 media ကြားထဲမှာရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဗန္နာရေးအတုံးစိမ့်နဲ့ပတ်သက်ပြီးဝေဖန်တဲ့စောင်းမတွေဇက်တိုက်ဖော်ပြခဲ့ပြီးတဲ့နောက်အခုလိုသတင်းတောက်တွေကိုဖန်ဆီးဖို့လာရောက်ရှာဖွေရဲဆိုတဲ့သတင်းထွက်လာတာပါ။ဒါပေမဲ့သတင်းတောက်တွေကိုဖန်ဆီးဖို့လာရှာတာဟာဒီတိုင်းဒေသကြီးအစိုးရရဲ့ဗန္နာရေးဆိုင်ရာအတုံးစိမ့်ကိစ္စကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အခုအချိန်ထိအတိအကျမသိရသေးပါဘူးရှင်။
ထိုင်းနိုင်ငံမှာနိုင်ငံသားသားဈေးရောက်တဲ့သူတွေကိုတလတွင်ဖမ်းဆီးရှင်းလင်းဖို့အစိုးရဘက်ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးတော့အော်တိုဝါလာ9ရက်နေ့တုန်းကကိုရက်ထာနီပြည်နယ်ထဲမှာဈေးရောက်နေတဲ့နိုင်ငံသားအလို့သမား12ဦးကိုဖမ်းဆီးခဲ့ပါတယ်။နောက်ပြီးတော့သူတို့မှာပိုင်တဲ့ဘတ်ငွေ25သန်းပိုးရှိတဲ့ပစ္စည်းတွေကိုလည်းသိမ်းခဲ့ပါတယ်။ဒီအကြောင်းဗီဒီယိုသတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံကိုအလဲဗီဇာနဲ့လာရောက်ပြီးထိုင်းနိုင်ငံရဲ့မြို့ကြီးတွေမှာတနိုင်တပိုင်ဈေးလိုက်ရောက်နေတဲ့နိုင်ငံသားတွေကိုအတိအခါထားရှင်းလင်းမှာဖြစ်ပါတယ်။ဒီလိုဈေးရောက်နေကြသူအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။အရင်ကတည်းကထုတ်ပြန်ထားတဲ့ဥပဒေအရထိုင်းနိုင်ငံသားတွေသာလုပ်ခွင့်ရှိတဲ့ကိုယ်ပိုင်ဈေးရောက်တဲ့လုပ်ငန်းတွေကိုနိုင်ငံသားတွေကလုပ်ခွင့်မရှိတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ
်။အတိအခါတဲ့ဒီလာဝကရေမှုကြီးပေါ့နော်
။အ
ဲ့ဒါလည်းကနပြောတဲ့ဒုဝန်ကြီးကနေပြီးတော့ဟိုပါပေါ့နော်သူရဲ့ဟိုကမန်းအောင်ပါပေါ့နော်သူကနေသူတို့ကနေလောက်တာဒီ operation ကိုပေါ့နော
်ဟုတ်ကဲ့
အားမို့အခုဒီလာပိုင်းနေမှာသူတို့လုံမယ်ဆိုတော့ဘောနောကျွန်တော်လည်းတွေ့နေရပြီးတဲ့အခါကျတော့ဖန်ဆီးစစ်ဆေးရတွေကတော့တော့လုံနေတော့မယ်ကျွန်တော်တို့ဟိုပါပေါ့ဘလို့တမားရဲ့နေရာကြီးအများစုမှာအဲ့ဒီအမှပဲအလုပ်လုပ်နေတဲ့ဗမာတွေကနေပဲမာရီယာမှာတခါခုနပြောလူသမားကောင်းနေပါလေရှိတယ်သူတို့ကနေပြီးတော့တခါဘလို့ရှင်နေတဲ့နာမည်နဲ့အဲ့လိုခံပြီးတော့ဈေးရောက်နေတာအများကြီးရယ်လေ
အော်တိုဘာလ9ရက်နေ့မှာပဲထိုင်းနိုင်ငံကိုရက်ပီနယ်ထဲမှာဈေးရောက်နေတဲ့နိုင်ငံသား12ဦးကိုဖမ်းဆီးခဲ့ပြီးဘတ်ငွေ25သန်းပိုးတန်ဖိုးရှိတဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုသိမ်းဆီးခဲ့ကြအောင်ထိုင်းနိုင်ငံပိုင်တွေကဆိုပါတယ်။ထိုင်းလူမျိုးတွေကသူတို့အလုပ်တွေကိုနိုင်ငံသားတွေကလုပြီးတော့လုပ်ကင်နေကြတယ်ဆိုပြီးတိုင်ကြားရာကနေအခုခါမှာတော့နိုင်ငံသားဈေးရောက်သူတွေကိုတစ်လအတွင်းရှင်းလင်းမယ်ဆိုပြီးထိုင်းနိုင်ငံပိုင်တွေကထုတ်ပြန်ခဲ့တာပါ။ထိုင်းတောင်ပိုင်းကမ်းခြေမြို့တွေမှာတော့ဈေးရောက်သူအများစုဟာနိုင်ငံသားတွေဖြစ်ကြပြီးတချို့ကတော့ထိုင်းနိုင်ငံသားတွေကိုအမိခံခိုင်းထားပြီးကိုယ်ပိုင်ဆိုင်နေနဲ့ရောင်းချနေကြတာပါထိုင်းနိုင်ငံမှာတော့တနိုင်တပိုင်းလမ်းဘေးဈေးရောက်နေကြသူတွေလက်တွန်းလဲနဲ့ရောင်းနေကြသူတွေပလာတာတစ်သီးအဝတ်ထည်ဟင်းသီးဟင်းရွက်လက်မှုထုတ်ကုန်တွေလက်ရောင်းနေသူတွေကိုရှာဖွေဖမ်းဆီးနေပါတယ်ဒီလိုဈေးရောက်နေတဲ့နိုင်ငံသားတွေကိုတွေ့ခဲ့မယ်ဆိုရင်ပြည်သူတွေအနေနဲ့သတင်းပေးကြဖို့ကိုလည်းထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမြို့ကြီးတွေမှာလမ်းဘေးတနိုင်တပိုင်းရောင်းချနေတဲ့မြန်မာနိုင်ငံသားတွေဆိုရင်နိုင်ငံကုလက်မှတ်စာအုပ်ကင်ထားသည့်ဖြစ်စီထိုင်းနိုင်ငံကထုတ်ပေးတဲ့ယာယီနေထိုင်ခွင့်ဖြစ်စီတောင်ပေါ်သားအထောက်ထားလက်မှတ်ဖြစ်စီကိုယ်ပိုင်ဈေးရောက်ခွင့်မရှိတာကြောင့်တရားဥပဒေအရတင်းတင်းကြပ်ကြပ်အရေးယူခံရတော့မှာပါရွှေပြောင်းလုံသမားတွေဟာလှေလုံသားအပါဝင်အိမ်ပေါ်အလုပ်စက်ရုံလုံယုံကအလုပ်ကျန်းအလုပ်တွေသာလုပ်ခွင့်ရှိပါတယ်နိုင်ငံသားသားလမ်းဘေးဈေးတဲ့အများစုဟာကဘာလက်ခီးသွားတွေအလာများတဲ့ဖူးခက်ချင်းမိုင်နဲ့ပတ္တရားမြို့ကြီးတွေမှာပဲအများဆုံးရှိနေကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပြည်ထောင်စုအမေရိကန်တမ်းမြန်မာပိုင်းက2018ခုနှစ်အော်တိုဘာလ10ရက်ပေါ်တဖူးနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်းထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်နေတဲ့ line to meter 3240 48အပြင် line lambda meter 190 kHz 1505တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာဆိုရင်
ကျမတို့ဒီပြည်သူစစ်ကြတနာမတင်ရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေဈာထဲမှာတခင်ချင်းချင်းတိုက်ပွဲဖြစ်နိုင်တယ်။ဆိုင်းပြောက်ပိုင်းဒေသမှာဆိုရင်ပိုဆိုးတယ
်။အဲ့ဒါကတော့အပြစ်ခတ်ရစဲရေးတွေလုပ်ထားတဲ့ဆိုပေမဲ့လည်းစစ်မီးမငိမ့်နိုင်သေးတဲ့မြန်မာပြည်တွင်းစစ်အခြေအနေကြောင်းအင်္ဂါညတိုက်လေလိုင်းဆွေးနွေးခန်းတွေကပြောခဲ့တာပါ။မကြခင်အပြစ်ဆုံးကိုနားဆင်ရပါလိမ့်မယ်။တော့တယ်တော့ဒီဒုက္ခတွေဆိုင်ရာတဲ့တဲ့ဘုတ်ကိုကြားမှာပါကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာသုံးဖို့လိုအပ်တဲ့အကူငွေအမေရိကန်ဒေါ်လာ 8.2 ဘီလီယံစာအဲ့ဒီငွေရဲ့တဝက်ကျော်လောက်ကိုပဲဒီနေ့မှရခဲ့တာကြောင့်တန်းနဲ့ချီတဲ့ဒုက္ခတွေအတွက်အရေးကြီးတဲ့အကူအညီရေးစီစဉ်တွေကိုအကြီးအကျယ်ဖျက်တောက်ပစ်ခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြန်မာ UNHCR ဌာနချုပ်ရှိတဲ့ဂျနီဗာမြို့ကနေပြီးတော့view တဲ့တော့ research line တင်ပြပို့ထားတာကို talking မျိုးသက်ပြောပြမှာပ
ါကမ္ဘာတလွှားမှာဥယျင်ပြောင်းရွှေ့ကြရသူ68တန်းခွဲလောက်ရှိလာပြီးစံချိန်တင်လောက်အောင်ဖြစ်လာနေတဲ့ထက်မှာဒုက္ခတွေက 25.4 တန်းရှိနေပါတယ်တိုက်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်ဥယျင်ပြောင်းရွှေ့လာသူအရေအတွက်တွေတိုးလာနေချိန်မှာပဲသူတို့ကိုစောင့်ရှောက်ကူညီဖို့အတွက်လိုအပ်တဲ့ငွေပမာဏကနည်းပါးလာနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်။ဒါဟာဒုက္ခသည်တွေနဲ့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူတွေအတွက်အခြေအနေပိုပြီးဆိုးလာစေတယ်လို့ UNHCR အဖွဲ့ပြောခွင့်ရဘာဘာဘလုချ်ကပြောပါတယ်။ငွေကြေးအကန့်အသတ်ကြောင့်အသက်ကယ်ဆယ်ရေးအတွက်လှုပ်ပေးရတာတွေ၊စားနပ်ရိက္ခာ၊ခိုနားစရာနေထိုင်စရာနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုတွေကိုပဲဦးစားပေးပြီးလှုပ်ဆောင်နေရတာဖြစ်ပြီးအခုလိုရန်ပုံငွေနှဲပါမှုတွေကြောင့်ဒါတွေကိုပါ short ချနေရတယ်လို့လည်းပြောပါတယ်။ဒီခါမှာနောက်ဆက်တွဲကြုံတွေ့ရတာကဒုက္ခတဲ့အများအပြားရဲ့အခြေအနေတွေပိုးပြီးဆိုးလာတာဖြစ်ပြီးအာဟာရချို့တက်မှုပိုးပြီးများလာတယ်လို့ကျန်းမာရေးစောင့်ရှောက်တဲ့ဆေးကန်းတွေမှာလူနာရီရှန်နေပြီးနေထိုင်ခိုနားစရာနေရာတွေကလည်းယိုယွင်းလာနေတယ်လို့ VOA ကပြောပါတယ်။ဒီအတွက်အကောင်းဆုံးဥပမာကိုဘူရွန်ဒီမှာတွေ့နိုင်တယ်လို့လည်း Blush ကပြောပါတယ်။
Children who have fled Burundi as refugees and are in the neighboring countries
Burundi ga ni dukkha de ri apit ne thwet pila ja de klei ngai de ha inin chin naingan ni ma yauk ni ja ba de di klei ngai de ha a ri naingan ni ma shi de chaung da ri asamatan mya ni de chaung ni ma phit se tit pin ni ye a ei aw ma phit se sa tin ja ya ba de da pyin thuru twae ja win aka kwe pe mu ri ko yo au thain tu me klei ngai de le mu chan phat da ne aso ga khan ya de klei ngai de atwae aku nyi pe mu ri ko ba tet yauk se da ba
ဘူရန်ဒီ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊အာဖဂန်နစ္စတန်၊တောင်ဆူဒန်၊ဆီးရီးယားနဲ့ဆိုမာလီယာနိုင်ငံ၆နိုင်ငံကတော့ဒီရန်ပုံငွေအခက်အခဲပြဿနာကြောင့်ဒုက္ခသည်တွေနဲ့အိုးအိမ်ရွှေ့ပြောင်းနေရသူတွေရဲ့အခြေအနေဟာအဆိုးဆုံးအဖြစ်နဲ့ခံစားနေရတယ်လို့ UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘူရန်ဒီမှာဒုက္ခသည်တွေအတွက်ရိက္ခာဖြတ်တောက်ရမှုတွေကြောင့်သူတို့မိသားစုကိုကြွေးပို့တော့အစားအစာလုံလုံလောက်လောက်မရှိကြဘူးလို့လည်းပြောပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတော့အထူးသဖြင့်လူငယ်တွေအတွက်လုတ်ကင်စရာအလုပ်မရှိသလိုပညာသင်ခွင့်လည်းမရကြပါဘူး။ဆီးရီးယားမှာတော့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူနဲ့ဒုက္ခသည်က12တန်းလောက်ရှိနေတာပါ။အခုလက်ရှိရန်ပုံငွေကသူတို့အသက်ရှင်နေထိုင်ရေးအတွက်မရှိမဖြစ်လိုအပ်တာလောက်ကိုပဲဖြည့်ဆည်းပေးနိုင်တာမို့သူတို့ရဲ့အခြေအနေတွေကလည်းတိတ်ကိုဆိုးနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်။
တော်ကင်းမျိုးသက်တင်ပြခဲ့တာပါအခုနိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြည့်ဦးကျော်စံသာနဲ့ကျွန်တော်ပူရဲတင်ပြပါမယ်ခင်ဗျာ
ကုလသမဂ္ဂမှာခိုင်မာတဲ့လူခွင့်ရေးမူဝါဒရှိပါရဲ့လားဆိုတဲ့ကောင်းစင်နဲ့ NS Venkatraman ရေးတဲ့ဆောင်မကို Eurasia Review မှာဖတ်ရပါတယ်အိန္ဒိယနိုင်ငံဟာမြန်မာအစိုးရနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကိုပြန်ပို့ဖို့လုပ်တော့ ကုလသမဂ္ဂလူခွင့်ရေးအရာရှိတွေကအိန္ဒိယကိုဝေဖန်ဆုတ်ချကြပါတယ်ဒါဟာအံ့ဩစရာပဲလို့စာရေးပါတယ်တကယ်ဆိုတော့ဟာကျူဆူရမယ့်ကိစ္စပါဒါမျိုးကိုကျူဆူခြင်းအပြင်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်စခန်းကလူတွေအင်ပြန်နိုင်ဖို့လမ်းပွင့်သွားနိုင်စေလိမ့်မယ်လို့လည်းဖော်ပြထားပါတယ်ကဘာဝမှာသန်းနှင်းချီရဲ့ဒုက္ခတွေကဘာအနှံ့ဒေသတွေကိုတိုးပင်အခြေချနေထိုင်လာကြတဲ့အတွက်လက်ခံရဒေသတွေအတွက်လူမှုရေးစီးပွားရေးပြဿနာတွေကြုံလာနေရပေမဲ့ဒီဒုက္ခတွေမူရင်းနိုင်ငံကိုပြန်သွာပြီးအခြေချတဲ့အဖြစ်ကတော့အင်မတန်ရှားပါးလှပါတဲ့ရိုဟင်ညာတွေမြန်မာနိုင်ငံကထွက်ခွာမလာခင်မှာရိုဟင်ညာစစ်သွေးကြွတွေကအစိုးရလူမျိုးရေးစခန်းတွေကိုတိုက်ခိုက်အကြမ်းဖက်ခဲ့ကြတယ်ဒါကိုစစ်တပ်ကပြန်တိုက်တော့အပြစ်မဲ့လူမှုတွေထွက်ပြေးရတယ်ဒီနေရာမှာကုလသမဂ္ဂကရုညာစီတီကျွာတွေကိုဘာမှမပြောဘဲမြန်မာအစိုးရကိုပဲအပြစ်တင်နေတယ်လို့လည်းထောက်ပြထားပါတယ်။ကဘာပေါ်က Exodus လို့ခေါ်တဲ့လူတွေအစုလိုက်ပြုံလိုက်မောင်းထုတ်ခံရတဲ့ပြဿနာအတော်များများမှာခွဲထွက်ရေးသမားတွေ၊စီတီကျွာတွေ၊လွတ်လပ်ရေးတိုက်ပွဲဝင်သူတွေကအစိုးရကိုသွားဆလို့သွားတိုက်လို့ပြန်တိုက်တာတွေတွေ့ရပါသလား။ဒီလိုအခါမျိုးမှာကုလသမဂ္ဂကပြဿနာကိုဖြေရှင်းပေးဖို့ကြိုးစားတာတဲ့ဒုက္ခသည်ပြဿနာအတွက်အစိုးရတွေကိုပဲအပြစ်တင်တယ်လို့လည်းဆိုပါတယ်။တကိစားအတွက်အထင်ရှားဆုံးနမူနာကတော့သီလင်္ကာနိုင်ငံကိုနှံချမ်းခွဲလိုတဲ့သဘုံတွေကိုအစိုးရကနှိမ်နင်းတဲ့ကိစ္စကုလသမဂ္ဂကအစိုးရကိုပဲတစ်ဖက်သက်ပြစ်တင်တယ်လို့ထောက်ပြထားပါတယ်အစိုးရနီလူစီအင်အားသုံးပြီးရက်ဆက်ကြမ်းကြုတ်တဲ့သဘုံတွေစစ်သွေးကြွတွေကိုတော့ဘာမှမပြောဘူးလို့လည်းဆိုထားပါတယ်သီလင်္ကာအစိုးရဟာတကယ်တော့နိုင်ငံ내မြေတည်တံ့ခိုင်မြဲရေးအတွက်တိုက်ခိုက်နေရတာလားဖြစ်ပါသလားရိုဟင်ညာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရသဘောတူညီထားပြီးပါပြီကုလသမဂ္ဂကဒီနေရာမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နဲ့ပူးပေါင်းပြီးတော့အပြုသဘောနဲ့သာလှုပ်ဆောင်တင်ပါတယ်လို့យေသထားပါတယ်။အခုအိန္ဒိယနဲ့မြန်မာညှိနှိုင်းပြန်ပိုးမဲ့ကိစ္စကိုဝေဖန်နေခြင်းအပြင်ကုလသမဂ္ဂမှာခိုင်လုံစိတ်ချရတဲ့လူခွင့်ရေးဆိုင်ရာမူဝါဒစီမားရှိပါလေစလို့မေးခွန်းထုတ်ရမှာဖြစ်ကြောင်းយေသထားပါတယ်ခင်ဗျာ
။အာရှဖွံ့ဖြိုးရေးဒေသအတွင်းတရုတ်နဲ့ဂျပန်ပြိုင်ဆိုင်မှုတွေပြင်းထန်ဆိုတဲ့ခေါင်းစဉ်နဲ့ကလင်ဂါစနေဗီရတ်နေရေးသားတဲ့ဆောင်းပါးကို DNA India သတင်းမှာအောက်တိုဘာလ9ရက်နေ့ကဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းတွေတော်လေးကြားနေရတဲ့အချိန်မှာဂျပန်ကတော့မဲကောင်ဒေသကုန်သွယ်ရေးစဉ်ညာအတွက်ဒဇဒဇဖြည့်ဆည်းပံ့ပိုးပေးနေပါတယ်။1960နဲ့90ပြည့်နှစ်တွေမှာတုန်းကစစ်မြေပြင်ဖြစ်ခဲ့ရတဲ့ဒီမဲကောင်ဒေသဟာအခုတော့အာရှဖွံ့ဖြိုးမှုအချက်အချာနေရာသစ်တစ်ခုဖြစ်လာနေပါပြီ။ဒီနေရာမှာအမေရိကန်ရဲ့လွတ်လပ်ပွင့်လင်းသော Indo-Pacific မဟာဗျူဟာကြောင့်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲကမဲကောင်ဒေသစီးပွားရေးကိုပို့ပြီးတော့စိတ်ဝင်စားနေပါတယ်။တရုတ်ရဲ့ယင်းနှိမ့်မြုပ်နှံမှုဟာသူတို့အကျိုးတက်ပဲတစ်ပတ်သက်ဖြစ်လိမ့်မယ်ဆိုတဲ့တန်တရားတွေကလည်းရှိနေပြီးအာဆီယံနိုင်ငံတွေကလည်းအာဆီယံဘူပြူရေးမဟာဗျူဟာကိုထိခိုက်လိမ့်မလားဆိုပြီးတော့စိုးရိမ်နေပါတယ်။ဒါကိုတောင်ဆန်းစုကြည်ပါဝင်အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေပြီးခဲ့တဲ့ဩဂုတ်လတုန်းကစင်ကာပူနိုင်ငံမှာဆွေးနွေးခဲ့ကြပါသေးတယ်။ဒီဆွေးနွေးပွဲမှာပဲတရုတ်နိုင်ငံကြ ాయి ဝန်ကြီးဝမ်ကြီးပြောတာကအာဆီယံဒေသအတွင်းမှာလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဂျပန်ဘက်ကစပြီးတော့လုပ်မယ်ကိစ္စကိုတရုတ်ဘက်ကကြိုဆိုတယ်။ဒါပေမဲ့ဂျပန်အစိုးရကအာရှဒေသအတွင်းရေသွေးမြင့်မားတဲ့အခြေခံစောက်ဦးတည်ဆောက်ရေးစီမံကိန်းတွေအတွက်အမေရိကန်ဒေါ်လာဘီလီယံ130ကိုသုံးစွဲမယ်ဆိုတာကတော့လိုအပ်တာထက်နည်းနေတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရဲ့ဗဟိုချက်ဟာအာရှဖြစ်လာစေရေးရည်ရွယ်ပြီးတော့အခြေခံအစောက်ဦးတည်ဆောက်ရေးစီမံကိန်းတွေဆောင်ရွက်ဖို့ဒေါ်လာ၄ trillion သုံးဆွဲမယ်လို့ပြီးခဲ့တဲ့နှစ်နိုင်ငံတော်ကပဲပြောထားတာရှိပါတယ်။ဂျပန်ကအခုစီမံကိန်းတစ်တွေကိုချပြီးတော့လှုပ်ဆောင်မဲ့နိုင်ငံတွေထဲမှာအဓိကထားတာကကမ္ဘောဒီးယားမြန်မာနဲ့ဗီယက်နမ်နိုင်ငံတွေဖြစ်ပြီးအဲ့နိုင်ငံတွေအတွက်အဝေးပြေးလမ်းမကြီးတွေတံတားတွေနဲ့ရထားလမ်းတွေဖောက်လို့ရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေမှာအကူအညီတွေပေးသွားဖို့စီစဉ်ထားတာပါ။မဲကောင်ဒေသဟာကိုလိုနီခေတ်အတွင်းတုန်းကတော့ဗြိတိရှ်နဲ့ပြင်သစ်ဆိုတဲ့အပြိုင်အင်အားကြီးနှစ်နိုင်ငံကခွဲယူထားခဲ့တဲ့ဒေသဖြစ်ပါတယ်။အခုချိန်မှာတော့မဲကောင်ဒေသနိုင်ငံတွေအနေနဲ့ကိုနီးကိုဟန်နဲ့ဖွံ့ဖြိုးတိုးတက်အောင်လုပ်ရင်လုပ်မဟုတ်ရင်တော့အာရှကအပြိုင်အင်အားကြီးနှစ်နိုင်ငံရဲ့ကစားကွင်းဖြစ်လာလိမ့်ဦးမယ်လို့ဂျပန်စီးပွားရေးပညာရှင်တဦးရဲ့အဆိုကိုကိုးကားပြီးကလင်ဂါစနေဗီရတ်ဒေးရဲ့ဆောင်းပါးမှာဖော်ပြထားပါတယ်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်လျှောက်ပါပြီဒေါ်လာတန်ကအမေရိကန်အီဒီယန်သုံးနှုန်းတွေကိုတင်ဆက်ပေးမှာပ
ါဒီနေ့မနေ့တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the bullet bullet ကတော့ကြည်စံလို့လုံကောက်အသေးပဲရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အသေးပဲကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When you are talking about American motor in Tolu, the company we have, and J.B., Malochin Bimelule, a low kind we go, short chart, Gia, Delu, T.B. Yabari, Umago, not count Nasin Chijayao.
When the demand was down, U.S. automakers had to bite the bullet.And cut jobs.
Maluem shonda anche luyarome sui belu piomle.
Bite the bullet.
Lupio luyavari, eracaro, dinim netwe, dimpia gere, etium atume pipari.
Gura manega nyabaima tolingere inga nyat diagly last season go, piano tolumimava. Alona sinabacamia.
လာညချမ်းပါရှင် VOE ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီညပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA သဘောတူညီချက်နဲ့ရှစ်ဆက်ပြီးတော့မြမငင်းချမ်းရေးအလားအလာဘလို့ရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးချဖို့ပါ။ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငုံချုံလျာနောက်ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်။အရင်ဆုံးတော့ကျမဒေါက်တာအင်ဒရူးကိုရေစုံဖိတ်ခေါ်ချင်ပါတယ်ဒီငိမ့်ချမ်းရေးဆွေးနွေးတဲ့နေရာမှာ NCA နဲ့ရှစ်ဆက်နိုင်တော့မလားလမ်းကြောင်းမှန်ပေါ်ရောက်နေပြီလားအခက်ခဲတွေရောရှိနေပါပြီလားဆရာအရင်ဆုံးဆွေးနွေးပေးပါရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ NCA ရှစ်ဆက်ဖို့ကိစ္စမှာအခက်ခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ NCA ကအခုထိမပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ရှိဖို့ပဲရှိပါတယ်အခုနှစ်ဖွဲ့ထပ်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်အစည်းအဝေးလုပ်ဖို့နောက်ဆုံးတတိယကြိမ်ပြည်လုံးအစည်းအဝေးမှာနိုင်ငံတော်တိုင်းပြည်ခံနဲ့ဖြစ်ဖြစ်တမတော်ဖက်ကပဲဖြစ်ဖြစ်ပြောသွားတဲ့ဟာကဒီမှာတကြိမ်ထပ်လုပ်နေနောက်ပြီးမှာနှစ်ကြိမ်လုပ်ပြီးတော့2020ရုပ်ကူပွဲမတိုင်ခင်မှာဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောသွားတာရှိပါတယ်အဲ့ဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူရောပါဝင်တဲ့ပါဝင်ထိုက်တဲ့နိုင်ငံရေးပါတီအစုအဖွဲ့တခြားအစုအဖွဲ့တွေအစိုးရထွက်တော်တပ်မတော်တွေအားကြိုးစားနေကြတာတွေ့ပါတယ်အဲ့တော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချင်းပြီးတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်နောက်ဒေါခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဒီ NCA ရခဲ့တဲ့၃နှစ်ပြည့်ပြီပေါ့နော်၃နှစ်အတွင်းတိုးတက်မှုဘာတွေများတွေ့ရပါသလဲအလားအလာရောကောင်းပါလားဒေါခင်ဂျာရဲ့ဟိုရှုမြင်ချက်လေးကြားပါရစေရှင
်တိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားသလိုပဲဒီနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်အစုစုပေါင်း10ဖွဲ့ဖြစ်ပါတယ်သို့တော်လည်းပဲတစ်ဖက်ကနေကြည့်လို့ရှိရင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားအရေအတွက်အဖြစ်10ဖွဲ့နဲ့10ဖွဲ့မှာကျမတို့တပ်သားရေအတွက်တည်ဝင်ကြထားတဲ့ဒီ BNI website ရဆိုလို့ရှိရင်450ပဲထပ်တိုးပါတယ်။သို့တော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UN ဒီ FNCC ရဲ့အထက်မှာဆိုရင်6,500ကတရားဝင်ကြနေပါတယ်ရှင်။အဲ့တော့လုံးလုံးဆယ်အနေနဲ့ဒီ10ဖွဲ့လက်မှတ်ထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ10ဖွဲ့မှာသူတို့ရဲ့နှုတ်ဆက်မှုပုံစံအချင်းလဲ 8+2 လို့ပြောလို့ရတယ်လို့ခုနကတော့ဒီအရင်ထိုးထားတဲ့10ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှထပ်လက်ထောက်ဝင်တဲ့ဒီ2ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်အဲ့တော့ဒီလက်မှတ်ထိုးထားတဲ့ signatories တွေကလည်းသူတို့ထိုးထားတဲ့ဒီကတိကိုအတိုင်းကိုတကယ်လောက်ဆောင်တင်လောက်ဆောင်လို့တဲ့ပုံစံမျိုးထဲမှာရှိပေမဲ့လောက်ဆောင်နိုင်စွာခွင့်လောက်ဆောင်ခွင့်မရတာကိုတွေ့ရတယ်တစ်ဖက်ကနေပြီးတော့ဒီ FNCC ရဲ့ သက်တမ်းပမာဏကများတစ်ခက်များလာပြီးတော့မှသူတို့ရဲ့ဒေသတွေမှာလည်းဒီခတ်ခိုက်ခိုက်မှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အတင်းမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signatory နဲ့ non signatory ကြားမှာတိုက်ခိုက်မှု signatory အချင်းချင်းတိုက်ခိုက်မှုဒါတွေပါကျမတို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီသုံးနှစ်ပြည့်တဲ့အချိန်မှာများစွာမတွေ့ရဘဲနဲ့ပြည်မရဒီရောက်ရင်ဘယ်နားမှာထပ်ပြီးပြည့်ရမလဲဆိုတာကိုပဲကျမတို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင့်
ဟုတ်ကဲ့ပါရှင့်တော့ခွန်ချာကျေးဇူးပါအဲ့တော့ပါဝင်ဆွေးနွေးမဲ့အထက်ကကိုတီးလည်မှုကိုကျွန်မအရင်ဆုံးဖိတ်ချင်ပါတယ်ရှင်ကိုတီးလည်မှုပါဝင်ဆွေးနွေးပါရှင
့်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တော့အယုံကြည်မှုရှိဘူးဗျဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တော့တိုင်းသားခေါင်းဆောင်တွေတော့အဆက်ဆက်ကလှုပ်ခဲတာတွေကတော့ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျဦးနုခက်ကတော့ဗမာအစိုးရကတော့ဦးနုအစိုးရသူရဲ့လှုပ်ဆောင်ချက်ကတော့ကျွန်တော်တို့ကင်ယူဒီအဖွဲ့အစည်းတိုင်းနာအဖွဲ့အစည်းတို့နော်ကင်ရကြပါမှကြပေးမယ်ဆိုပြီးတော့အထင်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလှုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့မူမမှန်ဘူးဗျ။ဘာဖြစ်လို့ဆိုတော့အခုတောင်းစစ်ကြီးကနော်ဟိုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်ခုနှစ်ဘီလီယံလောက်ရမယ်ဆိုတော့နည်းနည်းနော်အင်အားမဟုတ်အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုပ်နိုင်မလဲနော်ဘလို့ထင်းထင်းပေါ်ပေါ်တို့လုံနိုင်မလဲဆိုတာကျွန်တော်တို့ကတံမြားဖြစ်မိတယ်က
ဟုတ်ကဲ့ပါကုတင်လည်းမှုကျေးဇူးပါရှင်ဒေါက်တာအင်ဒရူးငုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်စစ်တပ်ဘက်ကငြင်းချမ်းရေးအတွက်စိတ်ရင်းပေါ့နော် political way မှန်မှပြီလားဆရာငုံကျုံရံဘလို့မြင်ပါလဲရှင
်နံပါတ်၁က NCA လက်မှတ်ထိုးထားတဲ့၈ဖွဲ့အခုအပေါင်း၂ဖွဲ့အဲ့ဒီတော့မှတိုက်ပွဲဖြစ်တဲ့ဟာ99.6%ခိုင်နှုန်းကျော့သွားပါတယ်ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထိုးလို့လက်မှတ်ထိုးလို့ဖြစ်ပါတယ်အဲကြောင့် NCA ထိုးခြင်းဟာတိုက်ပွဲရောကြခြင်းနဲ့ဖြစ်ပါတယ်။အခုသူတို့ပြောနေတဲ့ NCA မထိုးတဲ့ FPNCC ပဲဖြစ်ဖြစ်တခြားအဖွဲ့အစည်းတွေဒီအဲ့မှာတိုက်ပွဲဖြစ်တာ NCA ကြောင့်ဖြစ်ပါတယ်။ဘာလို့လဲဆိုရင် NCA ထဲမှာတိုက်ပွဲမဖြစ်ဖို့ဆိုတဲ့ဟာတိုက်ပွဲမဖြစ်ရေးအတွက် NCA အကျိုးရဖြစ်ပြည်နယ်အဆင့်နဲ့ဖြစ်ပြီးထောင်စုအဆင့်နဲ့ဖြစ်အဲ့မှာအဆင့်လိုက်ဆင့်လိုက်ပါပြီးတာဖြစ်ပါတယ်။ဒီဟာတွေကိုအကုန်လုံးအလုံးစုံချုပ်မှုပြီးတော့ကြည့်တတ်ဖို့လိုပါတယ်။ Yes အနေနဲ့ကခုနကရှင်းမှုပြောတဲ့ဒီအစိုးရကိုလည်းအယုံကြည်မရှိဘူးဟိုဦးနှုတ်ကိုလည်းအယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့တက်ဖို့လိုပါတယ်။အတွေ့အခေါ်အတင်းနဲ့စဉ်းစားဖို့လိုပါတယ်။ဦးနှုတ်ကိုမယုံပါနဲ့။ဗမာတစ်ချက်တရင်တစ်ချက်ဆိုတာပြောတာဦးနှုတ်မဟုတ်ပါဘူး။မချို့အောင်စမ်းပါ။ဒါပေမဲ့အခုချိန်မှာဦးသိန်းစိန်အစိုးရလက်ထက်ကနေငင်းချင်းရုပ်ဆပြီးတော့အခုကဦးထင်ကျော်လက်ထက်ကနေအခုကဦးဝင်းညင်အစိုးရဦးဆောင်တဲ့သမရဦးဝင်းညင်ဦးဆောင်တဲ့အစိုးရခီကိုရောက်နေပါပြီ။ဒီပြောင်းလဲနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြတည်တပ်ဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ပြောနေဦးမှာပါပဲ။အဲ့ဒီဟာကတော့ပကတိအနေအထားပါ။ကျွန်တော်တို့ဒီအထက်မှာ9နှစ်လောက်နေပါတယ်။ဘာတွေဖြစ်နေလဲဆိုတာအတွင်းကြကြလေ့လာကြည့်ပါလိမ့်မယ်။နောက်တစ်ချက်ကတတိယအခြေအနေနဲ့ကျွန်တော်ပြောချင်တာ FPNCC ကိစ္စဖြစ်ပါတယ် FPNCC ကိစ္စမှာဥပမာဝါဒီတာမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါပေမဲ့ FPNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်အဲ့ဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်မြန်မာတပ်မတော်က FPNCC ဆိုတဲ့ခုနှစ်ဖွဲ့၆ပိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဆင်နွှဲနေတာမဟုတ်ပါဘူးအဲ့ဒီ FPNCC အဖွဲ့ထဲမှာပါတဲ့အဖွဲ့အစည်းတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြန်မာတမတော်ဟာလွန်ခဲ့တဲ့ဆင်နှစ်လွန်ခဲ့တဲ့အနှစ်20ကမြန်မာတမတော်နဲ့ကျွန်တော်တို့ဆိုင်းရှင်းနေရင်ကျွန်တော်တို့ဖားပါတယ်။ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတမတော်အဆက်ဆက်1948ကနေဟိုပုံစံ၈ခု၉ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အထက်မှာအခုချိန်မှာလက်ရှိတပ်မတော်ကဒီ standard army ထောင်ဖို့အတွက်တိဆောက်ပြီးတော့ငင်းချင်းလုပ်ဖို့ကြိုးစားနေတဲ့တပ်မတော်ဆိုတဲ့ဟာကသူ့ရဲ့ထူခြားတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါတယ်ဒီဟာတွေအကုန်လုံးကိုချုပ်ငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်နောက်တစ်ချက်ကဒီပုပ်ပမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါတယ်။ဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချင်းမိုင်မှာမဟုတ်ရင်တနေရာမှာလုပ်မယ်။ ဟောဟိုဒီတိုင်းသား NCA လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နဲ့အပေါင်းဖြစ်နဲ့သူတို့အဖွဲ့ထိပ်တီးကောင်ဆောင်တွေကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်ဒီထဲမှာအခုကျွန်တော်ကြားနေတာကရှစ်ဖွဲ့ကိုးဖွဲ့ကတော့ OK ဖြစ်တယ် KNU တခုပဲသူတို့ဟိုစီဝေးတွေလုပ်နေလို့နည်းနည်းအချိန်ပေးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအစိုးထဲကိုဟိုခုန်ချဖို့မကောင်းတင်ဘူးလို့ကျွန်တော်ကတော့ယူဆပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒူးငုံကျိုးရဆွေးနွေးသွားတာကတော့ NCA ချောင်းမို့လို့တိုက်ပွဲတွေတိတိတသာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟိုတိတိတသာပြောင်းလဲလာပြီလို့ဆရာဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့ကိုငိမ့်ချန်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင
်ဟုတ်ကဲ့ဆရာကတော့ကောင်းပါကိုအင်ဒူးလည်းပြောသွားပါတယ်အခုစစ်တပ်ကဟိုဟိုခေတ်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောသွားတယ်ကျွန်တော်နားလဲပါတယ်အခုစစ်တပ်ကပို့ပြီးတော့ရုပ်မာပါတယ်ခင်ဗျာဒီ NCA လက်မှတ်ထိုးတဲ့ရှစ်ဖွဲ့တွေဆယ်ဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာတိတ်ထည့်ကြရမလို့ဒါတွေကကျွံဝဲရအစ်စ်ပါတယ်လို့ပေါ့ဥပမာ KNU နဲ့နေတဲ့မှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးပဲ ABS EF တို့ခေါဥကတို့ပအိုးတို့အကုန်လုံးပါဗျာမျိုးစုံနဲ့ဒါတက္ကနစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာမှပြည်သူစစ်မလုပ်သေးနဲ့NCA ထဲမှာလည်းမပါတဲ့ကရမ်းပြည်ပြည်လို့အဖွဲ့တွေကရှိသေးတယ်။ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ BNCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေကစစ်တပ်ကိုစစ်တပ်ကဘလောက်တိကျွေးထားလဲဘလောက်တိပေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်။ဥပမာအခုဒေါက်ခွန်ကြာရှိတယ်။ဒေါက်ခွန်ကြာဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေတယ်လဲ။စစ်တပ်ကဖွဲ့ပေးထားတဲ့ပြည်သူ့စစ်တွေကပြည်သူတွေအပေါ်မှာဘလောက်အနိုင်ကျင့်နေလဲ။ဒါတွေကိုမဖြေရှင်းမဲ့နဲ့ NCA ကကောင်းပါတယ် NCA ကိုလက်မှတ်ထိုးပါပြောတာကြီးကတော့တိုင်းပြည်အတွက်တိုင်းပြည်ကိုကြောက်ထဲထိုးချနေတယ်တိုင်းရင်းသားစီးလုံးကြီးတွေပြိုကွဲအောင်လုပ်နေတဲ့လူတွေလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျကိုအင်းရူးတို့မတ်ခွန်ကြတို့ဖြေပေးပါကျွန်တော်ပုံကိုကြီးရမုန်းတော့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချန်ကျေးဇူးပါရှင်ကျမဆရာအင်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမတ်ခွန်ဒေါ်ခွန်ကြကိုကျမဖိတ်ချင်ပါတယ်ရှင်
အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ချင်းပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်ရေလူမျိုးတွေနေတဲ့ချင်းပြည်နယ်မြောက်ပိုင်းကိုပါထည့်တွက်ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ချင်းပြည်နယ်မြောက်ပိုင်းမှာပြည်သူ့စစ်ဆိုတာမရေမတွက်နိုင်တာဖြစ်ပါတယ်တချို့ပြည်သူ့စစ်ကတော့ဒီ1990ကျော်လုံးကအဖြစ်ခတ်ရက်စဲရေးယူထားတဲ့ဒီပြည်သူ့စစ်အဖြစ်ကြောင်းလဲသွားတဲ့အဖွဲ့တွေရှိပါတယ်သူတို့တွေလည်းပါပါတယ်နောက်တစ်ဖွဲ့ကတော့ဒီမေဂျာဆောင်တာအဖြစ်ကြောင်းလဲအဖွဲ့တွေကနေပြီးနောက်တစ်ခါပြည်သူ့စစ်အနေနဲ့ထွက်ပေါ်လာတာလည်းရှိပါတယ်ဒါပေမဲ့လောလောလန်လန်2017ဒီကချင်ဒေတာမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီကချင်လူမျိုးများထက်လာလို့သူစစ်တွေကြံဖွဲ့ပေးတာလည်းရှိပါတယ်။အဲ့တော့တစ်ဖက်ကနေ KIO လည်းရှိပါတယ်။အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကယ်၍များ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့American Army ဒီလို့ရှိရင်တော့ဒီ MNDAA ဒီကိုကအဖွဲ့ဒီလို့ရှိရင်တော့ဒီ TNLA ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထရဲစင်လက်မှတ်ထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့တိုင်အောင်ကျမတို့ဒီပြည်သူ့စစ်ကြေတနာကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေကြားထဲမှာတချင်ချင်းချင်းတိုက်ပွဲဖြစ်နိုင်တယ်ဆိုင်တစ်ယောက်ပိုင်းနေရမှာဆိုရင်ပိုဆိုးတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒေါက်ခွန်ကြပြောချင်တာကဟုတ်ကဲ့အဲ့တော့ဒေါက်ခွန်ကြပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုပ်နေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရာသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားဒေါက်ခွန်ကြားဘာလို့ဆိုလို့ခြင်းပါလဲ
အာကျမအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မပေးဘဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ
်ဟုတ်ကဲ့ပါဒါ
လည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုကြားလို့ရှိလားစီးပွားရေးလုပ်ငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
့်ဟုတ်ကဲ့ပါဟုတ်ကဲ့ပါတော့ခွန်ကြကျေးဇူးပါကျမ
တက်ပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့NCA ထိုးအောင်တမင်တက်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးအမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းဆောက်တယ်လို့မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါတော့ခွန်ကြကျေးဇူးပါရှင့်ကျမတို့နောက်ပိုင်းမှာဆက်ဆွေးနွေးတာပေါ့အဲ့တော့ကျမကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျမတို့စီကိုစာရေးပြီးတော့ဆွေးနွေးထားတဲ့ဟိုစာတို့လေးတွေကိုကျမဖတ်ပြချင်ပါတယ်ရှင့်သူကမော်လိုက်မျိုးကကိုမျိုးမြင့်ပါတဲ့သူက VOA ရေး NCA လက်မှတ်ရေးထိုးတာပဲနှစ်နှစ်ရှိရှိစစ်တပ်ကသူတို့အစိုးရကြီးလုပ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှပြစ်တာခတ်တာရပ်မှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ NNO app လို့သူကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စဲမှာမဟုတ်ဘူးတဲ့လူနည်းစုအပေါ်လူသားချင်းစာနာမှုကင်းလွတ်နေသည်များတဲ့နောက်တစ်ယောက်ကတော့ Jimby cup လို့ကျမဟိုအတန်ထွက်ရမယ်ထင်ပါတယ်။သူကတော့ဘာရေးလဲဆိုတော့ပြည်နယ်တွေမှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှ Federal ပြည်တော်စုဆိုတာကိုအကောင့်ထဲဖော်လို့ရမယ်။ဗမာစစ်တပ်ရဲ့တရားစတာလောဘက Federal ပြည်တော်စုကိုဖော်ဆောင်ရေးအတွက်အဓိကအဟံတာဖြစ်နေပါတယ်တဲ့။အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒရူးဆွေးနွေးပေးချင်ပါတယ်ရှင်။
โอเคตะมินิควยด้วยมาตุตุตุตุပြောပါမယ်ဒီသူ့ဆိုရနဲ့နိုင်ငံတော်ကကွေးတက်မလို့ဆိုတာဟိုကွဲဖို့လုပ်ပါတယ်နောက်ပြီးတော့ဆရာငင်းချမ်းရေးတဲ့အထဲမှာမြန်မာတက်မလို့ရှိရနေကျွန်တော်တို့ဘာလို့ရှင်းထားလဲဆိုတာပြောပါတယ်ကျွန်တော်တို့ဆရာနေခုဖြည့်စားနေတဲ့အရက်တပလင်းတပလင်းလည်းမယူပါဘူးကောင်းကောင်းနေပါတယ်နောက်တတိယချက်ကကော်ဒေါ်ခွန်ချာဆွေးနွေးတဲ့ analysis တွေကမြန်မာပြည်တစ်ခုတည်းကိုကြည့်ပေါ့တုံ့တက်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်ဘာလို့လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကရက်တည်နေတယ် FPNCC နောက်ွယ်မှာဘသူတွေကရက်တည်နေရဆိုတော့နိုင်ငံတကာ Global Politics ကိုလည်းနည်းနည်းထည့်သွင်းစဉ်းစားဖို့လိုပါတယ်နောက်တော့ကိုအောင်နဲ့ NO A နဲ့ Jinpi Khan တို့ဆွေးနွေးတဲ့အထက်မှာအဓိကအရေးကြီးတာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရထူထောင်မယ်ဆိုတာကမ္ဘာမှာရှိတဲ့ဆယ်ရထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုတွားကြည့်ဖို့လိုပါတယ်။ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ Federal စနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်နေတာမရှိပါဘူး။ကိုဟာကိုထူထောင်နေတာဖြစ်ပါတယ်။အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစကတော့ NCA တစ်ခုပဲရှိပါတယ်။ပြည်ဆောင်ခြင်းနဲ့ပြည်ဆောင်ခြင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုင်းအစီအစဉ်အတွက်အချိန်ပြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဒေါက်ခွန်ချာဒေါက်တာအင်ဒရူးငုံကျုံရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြသူတွေနားဆင်ခဲ့ကြသူတွေအလုံးအထူးပဲကျေးဇူးတင်ပါတယ်ရှင
်ဖြူရီအမေရိကန်တာမြန်မာပိုင်းကပေါ်ဖူနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီဟာဂျာရုကနေနှုတ်ထွက်တော်မှာဖြစ်ပါတယ်အင်္ဂါနေ့ကသမ္မတအင်ဗျူအိုဗယ်ရုံးခန်းမှာသမ္မတဒေါ်နယ်ထရန့်ဘေးမှာထိုင်းနေတဲ့သံမတ်ကြီးဟေးလီကသူ့နှုတ်ထွက်တော်မယ်အကြောင်းကြေညာခဲ့ပြီးဒီလောက်ဟာသူ့ဘဝအတွက်ဂုဏ်ယူစရာအလုပ်ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဒီနှစ်မကုန်ခင်အထိသူဆက်ပြီးတာဝန်ထမ်းဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတထရန့်ကတော့မစ်ဟေးလီဟာတာဝန်ကိုထူးချွန်ပြောင်မြောက်စွာထမ်းဆောင်ခဲ့သူဖြစ်ပြီးအားလုံးကတတိယနေမှာဖြစ်ကြောင်းပြောပါတယ်။သမ္မတကြီးဟေးလီကိုသမ္မတထရန့်ကသူ့ရဲ့အထူးပုဂ္ဂိုလ်တစ်ယောက်ဖြစ်နေရည်ညွှန်းခဲ့တယ်လို့သူ့အစိုးရဖွဲ့ထဲမှာအထူးသဖြင့်အီရန်နဲ့မြောက်ကိုရီးယားအရေးတွေမှာပြဿနာအတော်များများဖြေရှင်းပေးခဲ့သူတဦးဖြစ်ကြောင်းပြောပါတယ်။ပြောက်ဆုံးနေတဲ့ Saudi Arabia နိုင်ငံသားသတင်းတောက် Jamal Khashoggi အမှုနဲ့ဆက်သွယ်ပြီးတော့ Istanbul မြို့မှာရှိတဲ့ Saudi ကောင်စစ်ဝင်ရုံးအတွက်မှာအာဏာပိုင်တွေအနေနဲ့ဝင်ရောက်ရှာဖွေမှာဖြစ်ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။သူတို့အနေနဲ့ဒီကိစ္စမှာပူးပေါင်းဆောင်ရွက်မယ်လို့ Saudi အဘက်ကပြောဆိုထားပေမဲ့ဘယ်ချိန်မှာဝင်ရောက်ရှာဖွေခွင့်ပြုမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုမသိရသေးကြောင်းလဲတူရကီနိုင်ငံသားရေးဌာနကပြောပါတယ်။သတင်းတောက်ပြောက်ဆုံးနေတဲ့ကိစ္စကိုအပြင်းထန်စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြဟွန်းနိုင်ငံတွင်းအင်ကာနေအစည်းအဝေးပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကရခိုင်ရေးစီးပွားရေးတည်ငြိမ်ရေးအပါအဝင်လက်တလောရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒေါင်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရဖြည့်ရှင်းမှုကြိုးပမ်းနေတဲ့အပေါ်မှာအတိမတ်ပြူကြောင်းပြောသလိုရခိုင်ပြည်နယ်မှာရွန်ဂျာရီပေါ်ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းလည်းပြောပါတယ်။အင်းရနိုင်ငံအာတန်ပြည်နယ်ကနေရွန်ဂျာ9ရက်ကိုမြန်မာနိုင်ငံပြန်ပို့ပြီးခဲ့တဲ့နောက်မှာနောက်ထပ်အနည်းဆုံး23ရက်ကိုအာတန်ပြည်နယ်ကနေပြန်ပြီးပို့ဖို့အတွက်ပြည်ထောင်ဝန်ကြီးဌာနကစတင်လှုပ်ဆောင်နေပါပြီ
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြေညာခဲ့တာပါ။အခုမနေ့စီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းနဲ့ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ပါ။ VOE ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်တဲ့ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48နဲ့ line လက်မီတာ190 kilowatt တင်ငါခွန်ငါတို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြောင်းလွန်ပ
ါ This program has come to you from the Voice of America, Washington.